Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ18ရက်ဗုဒ္ဓဟူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 40 49ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလပိုင်ပါအခုမနေ့ပတ်အစီအစဉ်တွေကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံဘက်ကနေ IFS Islamic ဆွေးနွေးကြော်တွေထံကိုရိတ်ခါတွေနဲ့လူသစ်တွေအဓိကဝင်ရောက်လာနေတယ်လို့ယူဆတဲ့လမ်းကြောင်းကိုကတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေကတိုက်ပိုက်လိုက်ပါပြီအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယမန်နိုင်ငံက Al-Qaeda အဖွဲ့ခေါင်းဆောင်တေဆုံသွားပါတယ်တောင်တရုတ်ပင်လယ်ပြင်တွင်ဝန်ထမ်း22ဦးလိုက်ပါလာတဲ့ယမန်နေတင်ပေါ်ပြန်ပြီးဆွက်ခံလိုက်ရတဲ့အထက်မှာမြန်မာတင်မောသားတအူးလည်းပါတယ်လို့ဆိုပါတယ်ဒီလိုဒေတာတွေနဲ့နိုင်ငံကသတင်းတွေကိုတော့ကိုစံမိုဝေနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဒီမနက်ခင်းတော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံမှာခေလွန်ခွင့်ရဖို့လေစီးပြေရိုဟင်ဂျာတွေနောက်ထပ်ရောက်လာဖွယ်ရှိတဲ့အကြောင်းကိုတင်ပြချက်မှာတော့
For the Rohingya the government said they will shelter for 1 year in Aceh but they still everyone will like
Rohingya ye lok akunyi pe nei ya tu tu u pyo daw ya ba ai naw ma raw khai pi nei ma white cat lat mat anan tu 4 thain ni ba a twa di ya pyin twa ma a sain yang cat twi a tit that man thau lwin thau pe nei ya a paw sa de tadin ne lok a kha la sa to myin pe bo sana pya nei ya lok tama 6 u ko in sain thong ma ahmat khan chan ne mne ga pyan lut pe ya tadin sa da ri na sin ya bo shi ba de akhu yin song naw thait tan yaw tadin ne ko ko so win nai ne u sat mo wi raw a chin ga pe ja ba ba shin
တူရကီနိုင်ငံဘက်ကနေ IS Islamic စစ်သွေးကြော်တွေထံကိုရိတ်ခါပစ္စည်းတွေနဲ့လူသစ်တွေအဓိကတင်သွင်းတဲ့ဝင်ပေါက်လို့ယူဆရတဲ့စီးရီးယားနိုင်ငံမြောက်ပိုင်းကနေဇက်မြို့ကိုကတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါပြီ။အမေရိကန်ကညဘက်မှာလေကြောင်းကကူညီတိုက်ခတ်ပေးခဲ့မှုကြောင့် IS စန့်ကျင်ရေးပြည်သူစစ်တပ်ဖွဲ့တွေဟာတာလ်အဗျက်မြို့မှာသူတို့ရဲ့အလံကိုလွင့်ထူလိုက်နိုင်ကြပြီလို့တူရကီနိုင်ငံဘက်ကနေအခြေအနေတွေကိုစောင့်ကြည့်နေတဲ့သတင်းတောက်တွေကပြောပါတယ်။ IS အဖွဲ့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရခါမြို့ကိုဝင်ရောက်လာကြမဲ့စစ်သွေးကြော်အသစ်တွေနဲ့ IS အဖွဲ့အတွက်လက်နက်နဲ့တခြားရိတ်ခါပစ္စည်းတွေအဓိကတင်သွင်းနေတဲ့လမ်းကြောင်းလို့ယူဆရတဲ့နေရာတွေကိုပိတ်ပစ်နိုင်ဖို့နဲ့စစ်သွေးကြော်တွေကိုတိုက်ထုတ်ပစ်ရေးအတွက်ပြုလုပ်တဲ့စစ်ဆင်ရေးကိုပြီးခဲ့တဲ့သတင်းပတ်အတွင်းကစတင်ခဲ့တာဖြစ်ပါတယ်။တာလ်အဗျက်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတုန်းဖြစ်ပြီး IS စစ်သွေးကြော်အဖွဲ့စန့်ကျင်ရေးအုပ်စုတွေအနေနဲ့နေဇက်လမ်းကြောင်းကိုပိတ်နိုင်မယ့်အလားအလာရှိနေပြီလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကပြုလုပ်ခဲ့တဲ့စီးရီးယားနိုင်ငံအတွင်းကလေကြောင်းတိုက်ခိုက်မှု6ခုမှာ5ခုဟာတာလ်အဗျက်မြို့ကိုပစ်မှတ်ထားတိုက်ခတ်ခဲ့ကြောင်းအီရန်နိုင်ငံအတွင်းကဒုတိယအကြီးဆုံးမြို့ဖြစ်ပြီးစစ်သွေးကြော်တွေအဓိကခြေကုပ်ယူထားတဲ့မော်ဆူးမြို့အနီးမှာ IS တပ်ဖွဲ့ကိုပစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှု16ကြိမ်ပြုလုပ်ခဲ့ကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောပါတယ
်။ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ပြည်ထောင်စုရဲ့ drone ယာဉ်နဲ့တက်ခတ်မှုအတွင်းမှာအယ်ခိုင်ဒါအဖွဲ့ရဲ့ရီမင်ဌာနခွဲဒုတိယခေါင်းဆောင်လည်းဖြစ်တဲ့အပြင်ခေါင်းဆောင်ဖြစ်လာဖို့အလားအလာရှိတဲ့ NASA El Huheshi တည်ဆုံသွားခဲ့တယ်လို့အယ်ခိုင်ဒါအဖွဲ့ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။နိုင်ငံရဲ့အရှေ့တောင်ပိုင်းစိတ်ကမ်းမြုပ်ဖြစ်တဲ့မူခလာမာတောက်ကြနေတဲ့ကောင်ပြုလုပ်ခဲ့တဲ့တက်ခတ်မှုအတွင်းမှာဝူဟေရှိနဲ့အခြားအဖွဲ့ဝင်နှစ်ယောက်တည်ဆုံသွားခဲ့တယ်လို့ဗီဒီယိုဖိုင်နဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတွေ့ရပါတယ်။အယ်ခိုင်ဒါအဖွဲ့ရဲ့ Arabian ကျွန်းဆွယ်ဒေသရဲ့ခေါင်းဆောင်အဖြစ် Qasim El ရီမီကိုတာဝန်ပေးမှာဖြစ်တယ်လို့ကြေညာချက်ထဲမှာလည်းဖော်ပြထားပါတယ်။ဝေရှိတည်ဆုံသွားတာဟာအကျန်းဖက်အဖွဲ့အစည်းအတွက်ကြီးမားတဲ့ထိုးနှက်မှုခံရရတာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်။ဒီဖြစ်ဟာလက်ရှိအနေအထားပေါ်ထိခိုက်မှုတွေရှိတာကိုတွေ့ရလိမ့်မယ်လို့လည်းပြောကြပါတယ်။ဘေကောင်းဆောင်ပဲတည်တည်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဂျော်ဒန်နိုင်ငံမဟာဗျူဟာလေလာရေးဌာနရဲ့အကြီးအကဲဖြစ်တဲ့မူဆာရှာတီဝီကပြောဆိုပါတယ်။
အရင်ရှိပြီးသားနျူကလ িয়ার လက်နက်တွေတိုက်ချင်းပစ်ပက်ထိန်တပ်ဒုံးကျည်40ကိုထပ်ဖြည့်ဆက်သွားမယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကပြောပါတယ်။အခုထပ်ပေါင်းထက်မဲ့လက်နက်အသစ်တွေဟာနည်းကြီးပညာပိုင်းဆိုင်ရာအရအဆင့်အမြင့်ဆုံးဒုံးခွင်ဒုံးတွေအပါအဝင်ဘလို့လက်နက်မျိုးကိုမဆိုခုခံကာကွယ်နိုင်စွမ်းရှိမယ်လို့ရုရှားကာကွယ်ရေးဌာနကပြုလုပ်တဲ့အာမီ2015နိုင်ငံတကာစစ်လက်နက်ပြပွဲအခမ်းအနားရဲ့အဖွဲ့မင်းငုံးမှထည့်သွင်းပြောကြားသွားတာပါ။လက်ရှိအချိန်မှာရုရှားနိုင်ငံဟာတိုက်ချင်းပစ်ပက်ထိန်ဒုံးပက်ထိန်တဒုံးကျည်915ခုရင်ငုတ်တင်းမော့ကနေပြစ်နိုင်တဲ့ပက်ထိန်တဒုံးကျည်နဲ့ဘုံကျဲလေရင်ကြီးတွေအပါအဝင်နျူကလ িয়ার ထိပ်ဖူးတက်ထားတဲ့ဒုံးကျည်စုစုပေါင်း1582ခုပိုင်ဆိုင်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။ရုရှားနဲ့နေတိုအုပ်စုမဟာမိတ်တပ်ဖွဲ့ဝင်တွေအကြာစီးအရာတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်ရုရှားသမ္မတရဲ့အခုလိုပြောဆိုမှုထွက်ပေါ်လာတာဖြစ်ပြီးဒါဟာအရှေ့ဥရောပတိုက်နဲ့ဘော်လ်တစ်နိုင်ငံတွေမှာအမေရိကန်နိုင်ငံကလက်နက် ကြီးတွေအများရန်တက်ဆင်မှုစီစဉ်နေတယ်ဆိုတော့အနောက်နိုင်ငံတွေကသတင်းတွေမှာဖော်ပြပြီးတဲ့နောက်ဆက်တွဲအဖြစ်ထွက်လာတာဖြစ်ပါတယ်။ရုရှားသမ္မတကအဲဒီလိုပြောဆိုမှုနဲ့ပတ်သက်လို့နေတိုးမဟာမိတ်တပ်ဖွဲ့ရဲ့အတွင်းမှုချုပ်ဂျန်စတိုလ်တန်ဘတ်ကိုမေးတဲ့အခါမှာတော့သူကဒါဟာရုရှားဘက်ကနျူကလ িয়ার လက်နက်အကြောင်းပြောဆိုမှုတွေပုံများလာတာအပါအဝင်ရုရှားတို့အရင်ကကာလအတန်ကြာကတည်းကလှုပ်ဆောင်လာတာတွေကိုအတည်ပြုပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။
အီဂျီနိုင်ငံမှာဖြုတ်ချခံရတဲ့တမရဟောင်းမိုဟာမက်မော်စီအပါဝင်လူပေါင်း60ကျော်ကို2011ခုနှစ်အတွင်းကအကျဉ်းထောင်ဖောက်မှုနဲ့ပတ်သက်ဆက်နွယ်တွေနဲ့ပြစ်မှုတွေအတွက်တေဒံအပြစ်ပေးမှုပေါ်အတည်ပြုခဲ့တာနဲ့ပတ်သက်ပြီးတော့အလွန်ဆိုးရိမ်မှုဖြစ်ရတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအနေနဲ့ဘလို့အကြောင်းအရာနဲ့ပဲဖြစ်ဖြစ်တေဒံပေးတဲ့ကိစ္စကိုလက်မခံဘူးလို့မစ္စတာဘန်ကီမွန်းရဲ့ယုံကနေအင်္ဂါနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုစီရင်ချက်ချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့စိတ်ပူပန်မှုဖြစ်ရတဲ့အကြောင်းအခုလိုလူတွေကိုအစုလိုက်အပြုံလိုက်တရားစီရင်ခဲ့တဲ့လုပ်ရဟာအီဂျစ်နိုင်ငံရဲ့ရေရှည်တည်ငြိမ်မှုအပေါ်မှာထိခိုက်နိုင်တယ်ဆိုပြီးတော့လည်းပြောဆိုပါတယ်။တရားစွဲဆိုခံရသူတွေအနေနဲ့မှန်မှန်ကန်ကန်စစ်ဆေးရမယ်မျှတတဲ့တရားစီရင်မှုရှိရေးအတွက်အီဂျစ်အစိုးရအာဏာပိုင်တွေအတွက်အီဂျစ်အစိုးရအာဏာပိုင်တွေအနေနဲ့အမတ်ခံမှုရှိရလိမ့်မယ်လို့ကြေညာချက်ထဲမှာမစ္စတာဘန်ကီမွန်းကတောင်းဆိုထားပါတယ်။အခုလိုတရားစီရင်ခဲ့မှုကြောင့်အမေရိကန်ပြည်ထောင်စုကလည်းလွန်စွာစိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းနောက်ွယ်မှာနိုင်ငံရေးပြောကပါဝင်နိုင်တယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်ပြင်အတွင်းဝန်ထမ်း22ဦးလိုက်ပါလာတဲ့ရေနံတင်သင်းပေါ်ဒုတိယဒဇင်ထပ်ပြောက်သွားပြီးပြန်ပြီးဆက်ခံလိုက်ရတယ်လို့ယူဆရကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ပျောက်ဆုံးနေတဲ့ Okim Harmony ဆိုတဲ့ရေနံတင်သင်္ဘောကိုရှာဖွေဖို့မလေးရှားနိုင်ငံကလူအင်အား1500ကိုအသုံးပြုပြီးဇွန်လ12ရက်နေ့ကရှာဖွေနေကြောင်းနဲ့ထိုင်းဗီယက်နမ်စင်ကာပူနဲ့အင်ဒိုနီးရှားစတဲ့အိန္ဒိယနိုင်ငံတွေကိုလည်းကူညီရှာပေးဖို့အကူအညီတောင်းထားတယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာမပုံတင်ထားတဲ့အဲ့ဒီသင်္ဘောပေါ်မှာမလေးရှားနိုင်ငံသား16ဦးအင်ဒိုနီးရှားနိုင်ငံသား5ဦးနဲ့မြန်မာနိုင်ငံသားတအူပေါင်း22ဦးလိုက်ပါသွားပြီးတင်ဘောဟာအမေရိကန်ဒေါ်လာ 5.6 တန်တန်ဖို့ရှိတဲ့ဓာတ်ဆီတွေကိုတင်ဆောင်လာတယ်လို့ဆိုပါတယ်။ Okim Harmony United တင်ဘောမလေးရှားနိုင်ငံမလက်ကာပြည်နယ်ကနေ Quantum Data ကိုဥတီခုံပေါင်းနေတဲ့အချိန်မှာပျောက်ဆုံးသွားကြောင်းမလေးရှားရေကြောင်းထင်းသိမ်းရေးဌာနလက်ထောက်ညွှန်ကြားရေးမှူးအာမက်ပူဇီအဗ်ဒူကကွာလာလာပူမြို့မှာဇွန်လ15ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံအတွင်းကတန်ကျွမ်းစစ်ဒီလီဒေတာအနည်းရောက်တဲ့အချိန်တင်မောနဲ့ရုတ်တရက်အဆက်အသွယ်ပြတ်သွားကြောင်းမလေးရှားရေချောင်းထင်းသိမ်းရေးအရာရှိပြောတာကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ဇွန်လ၄ရက်နေ့ကလည်းအခုပြောက်သွားခဲ့တဲ့တင်မောကုမ္ပဏီပိုင်း Okim Victory ဘော်ကိုလက်လုတ်တင်နာကန်ဆောင်ထားသူ၈ဦးတက်လာပြီးပြန်ပြီးဆွဲသွားတယ်လို့ဆိုပါတယ်။ယနေ့တင်မော Okim Victory ဘော်ကစစ်ပစ္စည်းတွေကိုဖျက်ဆီးတင်မောဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလူယူသွားပြီးတဲ့နောက်တင်မောကိုပင်လယ်ပြင်အတွင်းဒီတိုင်းပစ်ထားခဲ့ကြတယ်လို့ဆိုပါတယ်။
ကျောင်းနိုင်ငံရဲ့အုပ်ချုပ်မှုနယ်မြေတစ်စီတစ်ပိုင်းဖြစ်တဲ့ဟောင်ကောင်မှာအငင်းပွားစရာဖြစ်နေတဲ့ရွေးချယ်တင်မြှောက်မှုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်မပေးခင်ကာလမှာဖြစ်ပေါ်လာနေတဲ့အခြေအနေတွေအထူးယုံနေအပေါ်ဟောင်ကောင်ထိပ်တန်းခေါင်းဆောင်တယောက်ကသတိပေးပြောဆိုခဲ့ပါတယ်။အကြမ်းဖက်တာရောအကြမ်းမဖက်တာရောဘလို့တရားမဝင်တဲ့လှုပ်ဆောင်မှုကိုမှခွင့်ပြုမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးအကြီးအကဲဖြစ်တဲ့လီယောင်ချွန်ရင်းကအင်္ဂါနေ့ရုတ်တံကနေအပတ်စဉ်ပြောဆိုတဲ့မင်းကုန်းမှာပြောဆိုသွားပါတယ်။အခုသတင်းပတ်အတွင်းသူဖွဲ့ထားတဲ့ဓာတုပစ္စည်းတွေနဲ့အတူလူ၁၀ယောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကဖောက်ခွဲရေးပစ္စည်းထုတ်လုပ်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါတယ်။သူတို့ကိုဗာပစ်မှုနဲ့မှတရားစွဲဆိုခြင်းမရှိသေးပေမဲ့ဘုံပြုတ်လို့မှုနဲ့တန်တရားရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံကလူလာတဲ့ဟောင်ကောင်ရဲ့အကြီးဆုံးအုပ်ချုပ်ရေးမှုကိုရွေးချယ်မှုပြုလုပ်ဖို့အတွက်ဟောင်ကောင်ဥပဒေပြုလွှတ်တော်အမတ်တွေကအခုသတင်းပတ်အတွင်းမှာမဲပေးရွေးချယ်ရမှာဖြစ်ပါတယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတစ်ယောက်ထပ်တိုးလာပြန်ပါပြီ။အမေရိကန်နိုင်ငံက AMA ရောင်းဝယ်ရေးလုပ်ငန်းရှင်ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကသူ့လဲသမ္မတကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းနယူးယောက်မြို့ကမိုးမျောအဆောက်အဦကြီးတစ်ခုမှာအင်္ဂါနေ့ကကြေညာလိုက်တာပါ။ဝါရှင်တန်မှာရှိနေတဲ့နိုင်ငံသမားတွေဟာအတွေးခေါ်အမျှော်မြင်နေကြသူတွေလူပြော့လူညံ့နေဖြစ်တယ်လို့ဝေဖန်လိုက်ပြီး American Dream လို့ခေါ်တဲ့အမေရိကန်နိုင်ငံသားတိုင်း တိုးတက်ကြီးပွားအောင်ဆန်းဆောင်နိုင်စွမ်းရှိတယ်ဆိုတဲ့အိမ်မက်ဟာလဲကွဲပြောင်းနေပြီလို့သူကပြောပါတယ်။ဒါပေမဲ့တကယ်လို့သူသာသမရအဖြစ်အရွေးခံရရင်နိုင်ငံကိုပုံမိုကြီးမားကောင်းမွန်တဲ့အဆင့်ရောက်အောင်ဆန်းဆောင်ပေးမှဖြစ်တယ်လို့အရင်ကတဲ့ပုံမိုတောင့်တင်းခိုင်မာပြီးအမေရိကန်နိုင်ငံဟာကမ္ဘာကောင်းဆောင်နိုင်ငံပြန်ဖြစ်လာအောင်ကြိုးပမ်းပေးသွားမယ်လို့ပြောပါတယ်။သူ့ရဲ့စီးပွားရေးလုပ်ငန်းကျွမ်းကျင်တဲ့အတတ်ပညာကိုအသုံးပြုပြီးတော့လဲပြည်ပကအလုပ်အကိုင်တွေအမေရိကန်နိုင်ငံကိုပြန်ရောက်လာအောင်ဆန်းဆောင်ပေးမယ်လို့ထရမ့်ကပြောပါတယ်။ဒါအပြင်အကြမ်းဖက်မှုလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေမှာလည်းတင်းတင်းကြပ်ကြပ်ကင်တွယ်ဖြည့်ရှင်းသွားမယ်လို့သူကပြောပါတယ်။အကဲခတ်တွေကတော့ထရမ့်အနေနဲ့ကိုယ်စားလှယ်လောင်းအဖြစ်အရွေးခံရဖို့အခွင့်အလမ်းသိမ့်နေတယ်လို့ပြောကြပါတယ်။
ဘကောက်မြို့မှာဇွန်လ16ရက်နေ့ကကျင်းပတဲ့2018ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ခြေစစ်ပွဲမှာတောင်ကိုရီးယားအသင်းကမြန်မာအသင်းကို2-0ရှိနဲ့အနိုင်ရရှိသွားပါတယ်။ထိုင်းနိုင်ငံရဲ့မြို့တော်မှာကျင်းပနေတဲ့အုပ်စုကြီးပြိုင်ပွဲအတွက်မှာပထမပိုင်း35မိနစ်မှာဆောင်ဟျုံမင်းကကန်တင်လိုက်တဲ့ဒေါက်ကန်ဘောကိုဆောင်ကြီးဆောင်ကနေပြီးတော့ကောင်းတက်တွင်းယူခဲ့ပြီးတော့နောက်ပိုင်း68မိနစ်မှာဟောင်ဆောင်မင်းကရရှိတဲ့ပြစ်ဒဏ်ဘောကိုအဝေးကနေကန်တွင်းယူခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးဆောင်မိုးဝေတို့ကကြေညာသွားတာပါ။အခုတော့သတင်းလွှာတွေကိုနားဆင်ရအောင်။ရခိုင်ပြည်နယ်ဘက်မှာ White Cat ခေါ်ယာယီတပ်တိတ်ခံလက်မှတ်အနန္တူ၄သိန်းနီးပါးအတွက်ဒီရက်ပိုင်းအတွင်းမှာအစိမ်းအောင်နေထိုင်ခွင့်ကတ်တွေအသစ်ထပ်မံထုတ်လုပ်ပေးနေတဲ့အပေါ်မှာအနန္တူ၄သိန်းနီးပါးအနက်ဆယ်ရက်ကတာကာလအတွင်းမှာအစိမ်းအောင်ကတ်ထုတ်သူ30ကျော်သာရှိနေပါတယ်။ဒီလိုထုတ်ယူသူနှဲပါမှုဟာအစိမ်းအောင်ကတ်အပေါ်စိတ်ဝင်စားမှုမရှိတာတွေနဲ့အတူတချို့ဒေသတွေမှာကတ်တစ်ထုတ်ပေးတာကိုမသိတာကြောင့်ဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်း6ကိုမိုးစော်ကပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်အကောင့်ထဲပေါ်ဆောင်ရွက်ရာမှာ White Cat ခေါ်ယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အနံဖို့ကြီးညာခဲ့တဲ့နောက်ရခိုင်ပြည်နယ်မှာ White Cat ကင်ဆောင်သူ6သိန်းကျော်အနက်3သိန်း9000ကျော်ဟာမေလအကုန်ကပြန်လည်အနံခဲ့တာဖြစ်ပါတယ်။ White Cat အနံသူတွေကိုကတ်တစ်တမျိုးထပ်မံထုတ်ပေးရမှာတော့ဆယ်ရက်တာကာလအတွင်းမှာလူအနည်းငယ်သာပြန်လည်ထုတ်ယူခဲ့ကြကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံရေးဦးစီးဌာနပြည်နယ်ဦးစီးမှုဦးခင်ဆိုးကအခုလိုပြောပါတယ်။
ဘက်ကအဲ့လိုနဲ့သူတွေကိုအခုလက်ရှိကျွန်တော်တို့နိုင်ငံသားစီစစ်ခံရမိသူဤတပ်တွေကံကပြားဆိုတာလဲပြီးထုတ်ပေးနေပါတယ်။အဲ့ဒါကတော့တရားလူရဲ့အစိမ့်လူရဲ့နည်းနည်းလေးနှမ်းပါတယ်ခင်ဗျာ။ကာလနှစ်ကာလသက်သဘောလို့ပေါ့။အခုကျွန်တော်တို့9ရက်နေ့ကစထုတ်ပေးတာပါခင်ဗျာ။38ကရှိပါပြီ။38ကပေးထားပြီးပါတယ်။ဘက်ကဒီအားလက်ခံတဲ့နေရာတိုင်းမှာအဲ့နေရာတိုင်းမှာကျွန်တော်တို့ရဲ့ဒီလက်ရှိကပြားထုတ်ပေးအဖွဲ့ကြီးအဲ့မှာကျွန်တော်တို့ဆောင်ပြီးလက်ခံဆောင်ရွက်ပေးနေပါတယ်ခင
်ဗျ။အစိုးရကပြားတဲ့ထုတ်ပေးချိန်မှာနိုင်ငံသားလျှောက်ထားတာကိုပါလက်ခံဆောင်ရွက်ပေးနေတယ်လို့ဥခင်ဆိုးကဆက်ပြောပါတယ်
။ဟိုအဲ့အပြာနုနဲ့အစိုးရနဲ့တန်းတာတဲ့ကပြားလေးကိုထုတ်ပေးနေရင်လည်းသူတို့နိုင်ငံသားပြည်ပွင့်ရသူဆိုင်ရာလျှောက်ထားမယ်ဆိုစစ်စစ်ပေးပါတယ်။ဒါကိုလျှောက်ထားနိုင်ပါတယ်။လျှောက်ရင်လည်းကျွန်တော်စစ်စစ်ပေးပါမယ်ဆိုလျှောက်သွားတယ်ကိုစစ်စစ်ပြီးလက်ခံတဲ့အလုပ်ဆောင်ရွက်ပေးနေပါတယ်ခင်ဗျ။
လက်ရှိထုတ်ပေးတဲ့အစိယောင်ကပ်ပြားတဲ့ဟာနေထိုင်ခွင့်အတွက်အမခံပြီးနိုင်ငံသားလျှောက်ထားပြီးနောက်နိုင်ငံသားအင်နိုင်ငံသားနိုင်ငံသားပြုခွင့်ရသူစတဲ့သတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအရခံစားခွင့်တွေရရှိမှာဖြစ်ကြောင်းပြောပါရတဲ့စစ်တွေမျိုးအောင်မင်္ဂလာဒုက္ခတဲ့စခန်းမှာနေထိုင်သူတဦးကတော့အစိယောင်ကပ်ကိုလက်မခံနိုင်ဘူးလို့ပြောပါရတဲ့
နေထိုင်ခွင့်လက်မှတ်ဆိုတာကအရေးပေးထားတဲ့ယာယီစစ်သည်ချက်လက်မှတ်ထက်တော့ပိုပြီးအဆင့်တန်းနေတဲ့ဟာတခုပဲဖြစ်တယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာနေထိုင်ပြီးသားလူတွေကျွန်တော်တို့နေပေါင်းများစွာရှိနေပြီ၊ရာထဲရှိပြီးရှိပြီးကျွန်တော်တို့လူရှင်သားကျွန်တော်တို့မြန်မာပြည်မှာဒီနိုင်ငံသားနဲ့ဆိုင်တဲ့အထောက်အထားတစ်ခုကိုပဲလူရှင်နဲ့ဒီလူအများစုကပေါ်ဒုက္ခတဲ့စခန်းမှာရောရွာတွေမှာရောဒီစိမ့်အောင်ကတ်နေထိုင်ခွင့်လက်မှတ်ကိုကျွန်တော်တို့လုံးဝမစင်စားဘူးလက်လက်မခံဘူးကျွန်တော်တို့ကတော့ဒီတိုင်းပဲနေသွားမှာပဲ
မောင်တော်မြုပ်ကန်အစ္စလမ်ဘာသာဝင်တဦးကတော့သူတို့စီမှာအစိမ်းရောင်ကတ်ထုတ်ပေးတာမရှိသေးကြောင်းပြောပါတယ်
။ကျွန်တော်အပြင်မှာကတော့မောင်တော်မှာကတော့အဲ့ဒီစီစားတာမလို့ရသေးပါဘူး။အဲကျွန်တော်မျိုးပေါ်မှာတောင်မှမဆောက်ရသေးဘူး။နေမှာလည်းမလို့ရမဆောက်ရသေးပါဘူး။
မောင်တော်မြုပ်ကန်ကနိုင်ငံသားဖြစ်ခွင့်ရည်ချင်းပြည့်မီတယ်ဆိုရင်ခီးသွွာလာခွင့်အလုတ်လုတ်ကင်ခွင့်အပါအဝင်နိုင်ငံသားအားလုံးနဲ့ဒန်းတူတဲ့အခွင့်အရေးကိုရလိုကြောင်းပြောပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်ကမြို့နယ်အချို့မှာနိုင်ငံသားစီစဉ်မှုဆောင်ရွက်ရမှာဘင်္ဂလီဆိုတာကိုလက်မခံတာကြောင့်အခက်အခဲတွေရှိခဲ့ပါတဲ့။လောလောဆယ်မှာတော့အစိုးရကဘင်္ဂလီလို့ခေါ်တုံးဆွဲနေတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုသူတို့နေထိုင်ရာမြို့နယ်ကကျော်လွန်ပြီးခီးသွွာလာမယ်ဆိုရင်သက်ဆိုင်ရာမြို့နယ်ဦးစီးဌာနကခွင့်ပြုချက်ရယူဖို့လိုအပ်နေပါတဲ့။ တနင်္လာနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွန်ရေးညီလာခံမှာကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကမြန်မာနိုင်ငံအတွင်းဖိနှိပ်ခံရတာတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစာရေစာမပါဘဲအိန္ဒိယသမုဒ္ဒရာထဲမှာမျောပနေတဲ့ကိစ္စအတွက်စိုးရိမ်မိကြောင်းနဲ့ဒီပြဿနာရဲ့အခြေခံဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသီးမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းဒီပြဿနာဟာပြည်လည်မှာမဟုတ်ကြောင်းပြောဆိုပါတယ်မြမအစိုးရကတော့လှစည်းပြေးဒုက္ခသည်တွေဟာမြမပြည်ကတွားရောက်သူတွေမဟုတ်ကြောင်းနဲ့ရခိုင်ပြည်နယ်ကအစ္စလာမ်ဘာသာဝင်တွေအရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောပြောပြသွားတာပါ။အခုတခါတော့လွတ်တော်ကသတင်းကိုနားဆင်ရမှာပါ။အမျိုးသားလွတ်တော်ကပြင်ဆင်ချက်နဲ့ပြန်လည်ပေးပို့လာတဲ့မြမဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြခြင်းဥပဒေကြမ်းကိုပြည်သူလွတ်တော်မှလွတ်တော်ကိုယ်စားလှယ်အချို့ကမပြထမ်းတင်ကြောင်းထပ်ပြီးအဆိုတင်သွင်းခဲ့ပေမဲ့ရှုံးနိုင်ခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။နိုင်ငံတကာအနေနဲ့လူအခွင့်အရေးလှုပ်ရှားသူအမျိုးသမီးလှုပ်ရှားသူတွေဘက်ကစန့်ကျင်ကန့်ကွက်နေတဲ့ကြားကပဲပြည်ထောင်စုလွတ်တော်မှာတင်သွင်းတဲ့ဒီတစ်ကြိမ်လွတ်တော်အစည်းအဝေးမှာသမ္မတလက်မှတ်ချုပ်အတည်ပြုပြထမ်းနိုင်ဖို့များတယ်လို့သိရပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးမှာပါရှင်။
မြမဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမြခြင်းဥပဒေချမ်းကိုပြည်သူ့လွတ်တော်မှဆွေးနွေးခဲ့ကြတော့ကစန့်ကျင်ကန့်ကွက်ပြီးတော့မပြထမ်းတင်ကြောင်းအဆိုပြုခဲ့ကြပေမဲ့ရှုံးနိမ့်ခဲ့ပြီးတော့အမျိုးသားလွတ်တော်ကိုတင်ခဲ့ကြပြီးတဲ့နောက်မှာအမျိုးသားလွတ်တော်ကနေပြင်ဆင်ချက်တွေနဲ့အတူဇွန်လ15ရက်နေ့ကပြည်သူ့လွတ်တော်ကိုပြန်လည်ပေးပို့လာတဲ့အခါမှာပြည်သူ့လွတ်တော်မှလည်းလွတ်တော်ကိုယ်စားလှယ်တချို့ကလူမျိုးနဲ့ဘာသာကိုခွဲခြားဆက်ဆံတဲ့ဥပဒေမျိုးမြမပြည်မှာမပြထမ်းတင်ဘူးဆိုတာကိုဒုတိယအကြိမ်ထပ်မံအဆိုတင်သွင်းခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မပြထမ်းသင့်ဘူးလို့တင်ခဲ့ပေမဲ့အများရဲ့ဆုံးဖြတ်ချက်အရအဲ့ဒီအဆိုကထပ်ပြီးတော့ရှုံးနိမ့်ခဲ့ပါတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှင်းပြပါတယ
်ဒီ NLD ပါတီကဒေါက်ကင်ဆန်လိုင်ဦးခင်မောင်ဝင်းနဲ့တိုင်းသားကိုယ်စားလှယ်တွေကတော့ဒေါ်စာတလမ်းတို့၃ယောက်ဆွေးနွေးကြတာပေါ့သူတို့ဆွေးနွေးကြတဲ့အချက်တွေကိုကြည့်လိုက်တဲ့အခါကျတော့သူတို့အရင်ပြည်သူ့လွတ်တော်မှာဆွေးနွေးတုန်းကပြောတဲ့လွတ်တော်ကဒီဥပဒေကိုမပြထမ်းတဲ့အကြောင်းကိုပဲသူတို့ကအဓိကပြောနေကြတာဖြစ်တယ်။ဒီလိုဘာသာအယူဝါဒကွဲပြားတဲ့လူတွေအပေါ်မှာခွဲခြားပြီးတော့ဒီလိုဆက်ဆံတဲ့ဥပဒေမျိုးကိုဒီပြထမ်းခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးတော့အဲ့ဒါလိုထောက်ပြကြပြီးသူတို့ကဒီဒါကိုပြထမ်းသင့်ပါဘူးဆိုပြီးတော့ပဲပြောတယ်။အဲ့တော့ကျွန်တော်လွတ်တော်ရဲ့အဆုံးပြတ်ကိုရယူတဲ့အခါမှာတော့သူတို့အဆိုရရှုံးနိုင်သွားတာပေါ့လေ။ဒါကြောင့်အခုဆက်လုပ်မှာတော့အမျိုးသားလွတ်တော်နဲ့သဘောကွဲလွဲတဲ့အချက်တွေကိုကျွန်တော်တို့ကပြည်ထောင်စုလွတ်တော်မှာဆွေးနွေးပြီးတဲ့အခါကျတော့မဲခွဲထုံးပြဖို့အတွက်ပြည်ထောင်စုလွတ်တော်ကိုတင်မယ်ဆိုပြီးတော့အဲ့လိုဆုံးဖြတ်လိုက်တယ
်ပြည်ထောင်စုလွတ်တော်ကိုတင်သွင်းဆုံးဖြတ်ပြီးတဲ့အခါမှာတော့သမ္မတထံကိုတင်ပြมาဖြစ်ပြီးတော့သမ္မတကနေပြီးတော့သက်မှတ်ရက်အတွင်းအကြောင်းပြန်လာမယ်ဆိုရင်ဒီ12ကြိမ်မြောက်လွတ်တော်အစည်းအဝေးမှာအတည်ပြုပြထမ်းနိုင်ခြင်းများပါတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှင်းပြပါတယ်မြမဗုဒ္ဓဘာသာဝင်မိန်းမများအထူးထိမ်းမြခြင်းဥပဒေချမ်းအပါအဝင်မျိုးဆောင်ဥပဒေတွေနဲ့ပတ်သက်လို့အမျိုးသမီးရေလှူရှားသူတွေနဲ့လူခွေလှူရှားသူတွေဘက်ကလွှတ်တော်ကိုကိုယ်တိုင်သွားရောက်ကြပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးမပြထမ်းတင်ကြောင်းဆွေးနွေးခဲ့ကြပေမဲ့လွှတ်တော်ဘက်ကလက်မခံခဲ့ဘူးလို့အမျိုးသမီးရေလှူရှားသူတွေကပြောပါတယ်အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခြင်းမခံရအောင်လှုံ့ဆော်တာဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကတော့ဒီဥပဒေထဲမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အတွက်လက်ခံနိုင်စရာမရှိပါဘူးလို့အမျိုးသမီးရဲ့လှူရှားသူမခင်လေးကပြောပါတယ
်။သူရှုံးနေဆိုတော့ဒါကတော့အမားတို့မျှော်လင့်ပြီးသားပဲဒီဥပဒေလေးခုကိုစတင်ပြီးတော့တင်ကျင်းလာတဲ့ကဒါငငယ်ကြီးရဲ့ကျဲစီစီနဲ့လောက်တာမျိုးသမီးတွေကိုကာကွယ်ဖို့စည်းကမ္ဘာကောင်းတက်တက်နဲ့လောက်တာမဟုတ်ဘူးဆိုတာသိသားဖြစ်တဲ့အတွက်ဒီဥပဒေတွေကလိုအပ်တဲ့အချိန်ကျရင်သူတို့ပြထမ်းမှာပဲ။ပူဆိုတာဘလောက်ကန်ကွယ်ကန်ကွယ်လှုပ်တင်လို့လှုပ်ထင်လို့လှုပ်တယ်ဆိုတဲ့အဓိပ္ပာယ်ကပူပေါ်လင်းတဲ့အတွက်ဒီလက်ရှိလွှတ်တော်မှာရှိရဲ့အများစုသောလွှတ်တော်ကိုယ်စားလှယ်ရဲ့ဒီလူလူအပေါ်အထူးသဖြင့်အမျိုးသမီးတွေအပေါ်မှာထားတဲ့ရက်ဖက်ဖွဲ့စည်းတွေပေါ်မှာထားတဲ့စိတ်ဓာတ်ကဘလောက်စိတ်ကောင်းစေတနာမရှိဘူးလဲဆိုတာပေါ်လင်းတယ်ဒီလွှတ်တော်မှာမဟုတ်ဘူးအစိုးရလည်းလွှတ်တော်နဲ့ဒီကိစ္စမှာတော့ဟိုတဘောလေးပဲရှိပြီးတော့ဒါဟိုပလင်းတူဘူးဆိုပဲလို့တော့ကျွန်တော်ကအဲ့လိုပဲသုံးသပ်ပါတယ်
မြန်မာနိုင်ငံမှာမျိုးဆောင်ဥပဒေလိုလူသိများတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးဥပဒေတွေဟာနိုင်ငံတကာလူခွင့်ရေးဥပဒေတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်နိုင်ငံတကာစံနှုန်းနဲ့ကိုက်ညီတဲ့ဥပဒေတွေကိုပြဋ္ဌာန်းမှုကုလသမဂ္ဂ၊ EU ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကတိုက်တွန်းနေခြင်းလည်းဖြစ်ပါတယ်။ကိုးကွယ်ရာဘာသာမတူသူတွေကြားလက်ထပ်ထိမ်းများတာ၊ဘာသာကူးပြောင်းတာ၊တိုင်းအောင်ထက်ပိုတဲ့မိသားစုစနစ်ဆိုင်ရာဥပဒေချမ်းတွေကိုတော့လွှတ်တော်ရင်းမှာဆွေးနွေးနေစေဖြစ်ပြီးလူ့ရေးထိန်းချုပ်မှုပါဝင်တဲ့ဥပဒေကိုတော့သမ္မတကလက်မှတ်ရေးထိုး ီပြည်တော်စုလွှတ်တော်မှအတည်ပြုပြီးဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။အခုတော့နောက်သတင်းပုတ်အနေနဲ့ဆန္ဒပြအလို့သမားတွေရဲ့နောက်ဆုံးရသတင်းအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။လောက်ခလာစာကိုတိုးပေးရေးအနိုင်ဆုံးလောက်ခတွေကိုအာဆီယံစံနှုန်းအတိုင်းအမြန်ဆုံးသတ်မှတ်ပြထန်ရေးအတွက်ဆန္ဒပြတဲ့ Corset နဲ့ Ford Glory အထည်ချုပ်ဆက်ယုံကအလို့သမားတွေထဲက6ဦးကိုရုံးရင်းဆန့်ခတ်မှုနဲ့အင်းစိန်ထောင်မှာချုပ်နှောင်ထားရကနေအမခန့်ချက်နဲ့မနေ့ကပြန်လွတ်ပေးလိုက်ပါတယ်။ဒီအခြေအနေကိုထိုင်းအခြေဆိုင် VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလူဦးရေထောင်ကနန်းလောက်နဲ့စုပေါင်းတပိတ်မောက်ဆန္ဒပြကြတဲ့ Cost အထည်ချုပ်ဆက်ယုံ Folk Glory အထည်ချုပ်ဆက်ယုံ Elan မြန်မာအထည်ချုပ်ဆက်ယုံတို့ကလုံသမားတွေကိုအနာပိုင်းတွေကလူစုခွဲရိုက်နဲ့ဖမ်းဆီးပြီးအင်းစိန်ထောင်ကိုပို့ခဲ့တာပါ။သူတို့ကိုပုံမှန်140ရုံးရင်းဆန့်ခတ်မှုနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါခွေခွင့်ပြုမိတ်မရပဲစီတန်းလဲလဲမှုပုံမှန်18တို့နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်အဲ့ဒီတဲကရုံးရင်းဆန့်ခတ်မှုနဲ့တရားစွဲဆိုခံနိုင်ရသူ6ဦးကိုရန်ငင်းမြို့နယ်တရားရုံးကနေအာမခံနဲ့ပြန်လွတ်ပေးခဲ့တာဖြစ်ကြောင်းအလို့သမားတွေရဲ့ရှေ့နေဒေါ်ဝင့်ဝါထွန်းကအခုလိုပြောပါတယ
်ဒီနေ့ကကျတော့ဒီရခံကသူတို့ဆိုဆိုရဒီရခံကဒီနေ့ဒီရခံကဆိုလို့ရှိရင်14ရောက်ပါမှာဒီတလေးရကွာကြတာဒါဒီအစ်ရင်းကြီးတရားရုံးမှာဆိုလို့ရှင်ဒါ149နဲ့ဆွဲထားတာမှာတယောက်တော့အမခံတာ770နဲ့ပေါ့နော်အမခံတယ်ဆိုတာဒီတယောက်ကိုနှစ်ယောက်ကအမခံပြီးတော့ထိတွေ့ကြမှုလို့တယောက်ကို320တန်းအမခံခံဝင်ပေါ့နော်ခံဝင်တဘောမျိုးနဲ့ဒီအမခံလက်မှတ်ထိုးခဲ့ရပါတယ်မှာဒီနေ့ပေးတာမှာ6ယောက်ပေးပါတယ်မှာ
ပြန်လည်လွတ်မြောက်လာခဲ့သူမအေးဆန္ဒဝင်းကတော့တချို့လေပုံမှန်905ခခွေးနဲ့ဖမ်းဆီးခံရသူတွေပါတဲ့အတွက်အာမခံမရတာတွေရှိကြောင်းတချို့ကတော့အာမခံနဲ့ထုတ်လို့ရတဲ့အမှုဖြစ်ပေမဲ့ဆင်းရဲနှွမ်းပါတဲ့အတွက်အာမခံပေးမဲ့သူမရှိတာကြောင့်ထွက်လို့မရသေးကြောင်းပြောပြပါတယ
်ခုအင်းစိတ်ဆောင်တော့မှလက်ရှိလုံးလုံးနဲ့ပြန်ခဲ့တာတော့ဒေါက်တာအမေကတော့ဟို950တည်းမရှိဘူးမထွက်တာ9ယောက်ရှိပါမှ905ခခွေးပါတယ်တော်တော်မို့လို့အမှန်နဲ့များတဲ့လူကြီးကတသက်9ယောက်ရှိတယ်ဒါအလုကမာကူကြီးဆောက်ရပေးပြီးလည်းပါတယ်အလုကမာကောင်းဆောင်ဆောက်လည်းပါတယ်ပါတယ်ညီမတို့တပိတ်ကိုနဲ့ဒေဂျီတီချုပ်ခွင့်ခံရတယ်မလာပိုင်း20ရက်နေ့မှာတခါဆလာပိုင်း20ရက်နေ့ဒီပေါ်ပေါ့ငါ9နိုင်လောက်ကနေစကြောအဲ့ဒါခါချုပ်ခွင့်အဲ့9နိုင်လောက်ချုပ်ခွင့်တဲ့အချိန်တော့ကြတော့နမတ်တို့တွေလည်းရဲဝင်နေနေရတိကြချုပ်ခွင့်တယ်အဲ့လိုမျိုးဒီကြိမ်တုံပြီးတဲ့အချိန်တော့မှဒီ3လပိုင်း4ရက်နေ့မှာကြတော့နမတ်တို့တွေလည်းဒီရဲဝင်နေနေအပြင်ကိုတော့မှစာအုပ်နဲ့လက်ပတ်ညီပြတ်ထားပြီးတဲ့လူပိုက်ကြီးလူရန်သားကြီးအဲ့လိုမျိုးတော့ဘယ်အမှန်မသိတဲ့လူတွေကညီမတို့အဲ့လိုမျိုးသိရိုက်လာသူရိုက်ပြောအဲ့အခန်းကြီးခံရတာကညီမကိုယ်တိုင်မှာပါတယ်ဒီမှာညီမတို့ခေါ်ပါတယ်ရန်ငင်းကိုခေါ်ရတယ်ပြီးတော့အင်းစိတ်ထောင်ကိုပို့တယ်ငါရဲ့လေကိုလေးတို့ပဲသူတို့ကမတရားဆန်းသိရိုက်ခဲ့တဲ့ရဲတွေဟာပဲပြန်ပြီးတော့တရားလိုဖြစ်မဲ့ပဲသူတို့တွေကပြန်ပြီးတော့ညီမတို့ကိုစွဲဆိုတာဖြစ်နေတယ
်အခန်းခံရသူတွေနဲ့ပတ်သက်လို့တရားမျှတမှုမရှိကြောင်းနဲ့အသက်ဆိုင်တဲ့သူတွေပါအဖမ်းဆီးခံရပြီးတရားစွဲဆိုခံရမှုတွေရှိနေတယ်လို့လည်းရှေ့နေဖြစ်သူဒေါ်ဝင်းဝါထွန်းကဆက်ပြောသွားပါတယ်
။ပုံမှန်149နဲ့ဆွဲရအမှုမှာအမကလေးတွေအကုန်လုံးကသူတို့တွေရဲ့တဦးချင်းတွေတဦးချင်းတွေရဲ့ရပိုင်ခွင့်ကြီးကိုတောင်းဆိုကြတာပါအမ။သူတို့ရဲ့ရပိုင်ခွင့်ကြီးကိုတောင်းဆိုတဲ့အချိန်ဒီပေါ်မှာနှိမ့်နိုင်တာနေပြီးတော့မှပြည်လျောင်နှိမ့်နိုင်မပြီးတဲ့အချိန်ကြီးကနေပြီးတော့မှသူတို့ပြောဆိုတဲ့တပိတ်စကားဆိုတဲ့ဥစ္စာကြီးသူတို့ရဲ့ဆွဲရပုံစံမျိုးကြီးနဲ့ကလေးတွေကအမျိုးမျိုးပေါ့နော်။အဲ့ဒီမှာနောက်ထပ်အားရပါသေးလဲဆိုလို့ရှင်ဒီကလေးတွေကိုတွားပြီးတော့စကားပြောတဲ့လူသူ့မှာသာဒီအိမ်မှာနေပြီးသူစားနေတဲ့လူဒီလည်းအမျိုးမျိုးနဲ့အမှဥမာစကားပြောစရာရှိရဲ့ဟိနိုင်းဆိုပြီးခေါ်ပြီးကမှဖမ်းသွားတယ်အမျိုးမျိုးသောပုံစံနေနဲ့ပေါ်ကြစားလာတဲ့ပုံစံနေနဲ့ဒါကလေးတွေကိုမတရားဖမ်းဆီးထားတာကိုသိရှိရတယ်မှာဒီပုံမှန်149ဆိုတာရုံးကြီးစံကတ်မှုရုံးကြီးစံကတ်မှုဆိုတာအမှပြောရလို့ရှင်ထောက်ခံကလည်းနှစ်နှစ်ချီလို့ဆက်လို့ရတဲ့အတွက်ကြောင့်မို့တာအမှုအသေးလို့ပြောလို့ရတယ်ဒါနဲ့ကလေးတွေမှာအခုဘာပြဿနာတွေ့ရလဲဆိုတော့အမားသာပြီးဖို့အတွက်ကိုအမားကကလေးတွေကိုလိုက်ပေးမယ်လူဆိုတာသူတို့ရက်ခွက်ထဲမှာမရှိပါဘူးဒီအမှုကပုံမှန်ပေးပြီးမယ်လို့ကြီးကြီးကျယ်ကျယ်ဖြစ်ထားတဲ့အမှုဖြစ်တဲ့အတွက်ကြောင့်မို့လို့ကြောက်လန့်ပြီးတော့အမားကလိုက်ပေးမယ်လူဆိုတာမရှိတော့ဘူးရှားပါတယ
်ဖေဖော်ဝါရီလတုန်းကတော့ဆက်ရောင်အတော်များများစုပေါင်းပြီးတပိတ်မောက်ဆန္ဒပြခဲ့ကြရမှာအစိုးရကစူပူအကျန်းဖက်ဆန္ဒပြလုံသမားများသိရှိနိုင်ရန်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ဒီထဲမှာအကျန်းဖက်တောင်းဆိုမှုတွေပိတ်ဆို့ဆန္ဒပြမှုတွေပါဝင်ရဲရွာအေဂျင့်တာယာရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်ပျက်ပြားစေတဲ့လုပ်ရက်တွေနဲ့ပါဝင်ပတ်သက်သူတွေသွေးထိုးလုံစွာအားပေးအမြောက်ပြုလုပ်သူတွေကိုတည်ဆဲဥပဒေအရအရေးယူမယ်လို့ပြောဆိုခဲ့ပါတယ်အဲဒီနောက်မှာတော့အလုသမားတွေကိုဖမ်းဆီးရေးယူမှုတွေလုပ်ခဲ့တာပါအဲ့ဒီအချိန်တုန်းကထောင်ထဲချီရှိတဲ့စစ်ရုံ3ရုံကအလုသမားတွေတောင်းဆိုခဲ့တာကတော့လောအကလစာကိုတွန်းမြင့်ပေးဖို့အ ਨੇ စုံလောအကဈေးနှုန်းတွေကိုအာဆီယံစံနှုန်းတွေနဲ့အညီအမြန်ဆုံးသတ်မှတ်ပြဋ္ဌာန်းပေးဖို့ဥပဒေကိုမလေးစားတဲ့လုပ်ငန်းရှင်တွေကိုအရေးယူဆောင်ရွက်ပေးဖို့အလုပ်သမားများသပိတ်မောက်နေတဲ့ကာလအတွင်းလောအကလစာပေးဖို့ တပိတ်မောက်နေတဲ့လုံသမားတွေကိုအေးအေးယူဆောင်ရွက်ခြင်းမလုပ်ဖို့ဆိုတဲ့တောင်းဆိုချက်တွေပါဝင်ပါတယ်ရှင်
။မအေးမှာပြောပြသွားတာပါ။အခုတခါတော့အန်ဒီအများပြည်ပင်လယ်ခီးကိုဖျက်ပြီးအင်ဒိုနီးရှားနိုင်ငံကဒုက္ခသည်စခန်းတွေမှာအာရှကလေးစီးပွားရာပေါင်းများစွာကိုကူညီရမှာအင်ဒိုနီးရှားအခြေဒေတာဟာထင်ရှားတဲ့အခန်းကဏ္ဍမှာပါဝင်လာပါတယ်။ဒီသတင်းကိုတော့ဘန်ကောက်မြို့ကနေ Rob Corbin ကသတင်းပေးပို့ထားတာကိုကုညံဝင်းအောင်ပြောပြမှာပါရှင်
။ဒေသခံတငါးသည်တွေပင်လယ်ပြင်မှာကေတင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့မြန်မာပြည်ကရိုဟင်ဂျာမွတ်စလင်တွေစုစုပေါင်း 2,000 လောက်အင်ဒိုနီးရှားမြောက်ပိုင်းအာချေးဒေသကယာယီစခန်းတွေမှာရှိပါတယ်။ဒေသန္တရသဘောတူညီချက်အရဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုသူတို့ထံနေပြန်ပို့သွားမှာဖြစ်ပေမဲ့ရိုဟင်ဂျာမွတ်စလင်တွေကိုတော့ဒီစခန်းမှာတစ်နှစ်လောက်ဆက်နေခွင့်ပြုမှာဖြစ်ပါတယ်။လူမောင်ကိုကူးသူတွေဆွန့်ပစ်ခဲ့တာကြောင့်ဆက်လီတွေနဲ့ပင်လယ်ပြင်ထဲမျောခဲ့တဲ့ရိုဟင်ဂျာတွေအတွက်ခူလုံဖို့နောက်ဆုံးအခွင့်အရေးရတဲ့နေရာကတော့အာချေးဒေသပဲဖြစ်ပါတယ်။ဒေသခံတငါးသည်တွေကပဲရိုဟင်ဂျာတွေကိုကယ်တင်ဖို့ဆန္ဒရှိကြတာပါလို့အာချီဒေသမှာလူသားချင်းစာနာရေးနဲ့သုတေသနလုပ်ငန်းတွေလုပ်နေတဲ့လီလီယန်ဖန်ကပြောပါတယ
် A place like Aceh which itself was affected by 30 years of conflict is probably the one place in the region that's really you know welcomed the Rohingya that has really welcomed them with such a
ရူဟင်ဂျာတွေကိုကျိုးစိုးလက်ခံမဲ့ဘူးဆိုလို့နှစ်ပေါင်း30လောက်ပြည်ပခါတွေရင်ဆိုင်ခဲ့ရတဲ့အာချေးလူဒေသမျိုးတစ်ခုလောက်ပဲရှိမယ်လို့ထင်ပါလေတကယ့်ကိုလူသားချင်းစာနာစိတ်နဲ့လက်ခံတာပါအသက်အန္တရာယ်ကြုံနေကြရတဲ့သူတွေကိုကယ်ဆယ်ဖို့ဒေသတွင်းကနိုင်ငံတကာရရောဘာမှလှုပ်ဆောင်တာမျိုးမရှိတာနဲ့ပတ်သက်လို့ကျွန်မတိတ်ကိုစိတ်ပြေရပါတယ
်အာချေးပြည်သူတွေဟာဒုက္ခကိုကြုံမှုကြသူတွေဖြစ်ပါတယ်ဒီပြည်နယ်ဟာခွဲထွက်ရေးအတွက်နှစ်ပေါင်း30လောက်အကြမ်းဖက်မငြိမ်သက်မှုတွေကြုံခဲ့ရတယ်လို့2004ခုနှစ်ကရင်ဆိုင်ခဲ့ရတဲ့ငလျင်နဲ့ဆူနာမီတန်ကြောင့်အာချေးဒေသမှာပဲလူတသိန်းခွဲလောက်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားအစိုးရအာဏာပိုင်တွေဟာလေစီးဒုက္ခသည်ကိုသွားမကယ်တဲ့အပြင်ဒီကိစ္စမှာဝင်မပါကြဖို့တငါသည်တွေကိုတားမြစ်ခဲ့ကြပေမဲ့တငါသည်တွေကတော့ဒါကိုမလိုက်နာခဲ့ကြပါဘူး။အင်ဒိုနီးရှားစစ်တပ်ကဆိုရင်အစောပိုင်းမှာငါးဖန်သမားတွေရဲ့လုတ်ခွင့်ပါမစ်တွေသိမ်းခဲ့တာမျိုးသူတို့ဆက်လီတွေကိုဒဏ်ရိုက်တာမျိုးလုပ်ခဲ့ပေမဲ့အဲ့ဒီတငါသည်တွေကကယ်ဆယ်ရှာဖွေရေးတွေဆက်လုပ်ခဲ့တယ်လို့မစ်ဖန်ကပြောပါတယ်။
The bright spot, I think, has been the fact that ordinary people, right? So fishermen, actually, fishermen in villages and people who, in Aceh in particular, have themselves been victims of conflict.
Fishermen themselves, actually, not only so. Through Gurenga, but the people here, they are going to pick up the bull. They are going to get the young women like sharpie, get it to look at it. But they are going to get the young women to see the young women to see the young women to see.
ရခိုင်ပြည်နယ်မှာအကြမ်းဖက်နှိပ်ကွပ်မှုနဲ့ဝိုင်းကျင်ခံရတာကြောင့်နိုင်ငံမဲ့ဖြစ်တဲ့ရိုဟင်ဂျာမွတ်စလင်အများစုဟာအဲ့ဒီဒေသကနေထွက်ပြေးနေကြတာတနည်းတခြားပိုများလာနေပါတယ်။ဒီအခြေအနေတွေကသူတို့ကိုလူမောင်းခိုးတွေလက်ထဲရောက်အောင်တွန်းပို့လိုက်သလိုဖြစ်သွားပြီးဆက်လီတွေနဲ့ပင်လယ်ခီးကိုအသက်စွန့်ရင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာကြပါတယ်။ရိုဟင်ဂျာတွေပါတဲ့ပထမအုပ်ဆုံးဆက်လီကိုမေလ10ရက်နေ့ကအာချေးဒေသမှာရှာတွေ့ခဲ့ပြီးနောက်တစ်စင်းကိုတော့မေလ15ရက်နေ့မှာတွေ့ခဲ့ပါတယ်။နောက်ဆုံးဆက်လီတစည်းကိုတော့မေလ20ရက်နေ့ကအာချေးဒေသမှာရှာတွေ့ခဲ့ပါတယ်။အာချေးဒေသကဒုက္ခသည်စခန်းတွေကိုအင်ဒိုနီးရှားအစိုးရကကူညီပံ့ပိုးခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာတွေအတွက်ဒေါ်လာ 38,000 နီးပါးထုတ်ပေးခဲ့ပါတယ်။ရိုဟင်ဂျာကူညီဆောင်ရှောက်ရေးလုပ်နေတဲ့ Equal Harmony Together Foundation ကဝန်ထမ်းဖြစ်တဲ့ထိုက်ထိုက်ဆိုသူကတော့စခန်းတွေကဒုက္ခသည်အများစုဟာသူတို့အနာဂတ်အတွက်စိုးရိမ်နေကြသလိုရခိုင်မှာကြံခဲ့တဲ့မိသားစုဝင်တွေအတွက်လည်းစိတ်ပူနေကြတယ်လို့ပြောပါတယ
် For the Rohingya the government said they will shelter for 1 year in Aceh but they still everyone would like to
Aceh ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေတနည်းအထိနေထိုင်ခွင့်ရှိတယ်လို့အင်ဒိုနီးရှားအစိုးရကပြောပေမဲ့အဲ့ဒီနောက်ပိုင်းမှာသူတို့ဘလို့ဆက်လုပ်ရမလဲဆိုတာအားလုံးကသိချင်နေကြတာပါမြန်မာပြည်ကိုပြန်ပို့မလားအချင်းမှာဆက်နေထိုင်ခွင့်ရှိမလားဒါမှမဟုတ်တခြားတနေရာမှာသူတို့အခြေချခွင့်ရမလားဆိုတာသိချင်နေတာပါ။အ
ာချေးဒုက္ခသည်စခန်းတွေကအမျိုးသမီးတချို့ဆိုရင်သူတို့ခင်မွန်းတွေဟာ2012-13ကမြန်မာပြည်ကနေထွက်ခွာသွားခဲ့ကြပြီးမလေးရှားမှာရှိနေကြတယ်လို့ယုံကြည်ရကြောင်းသူမကပြောပါတယ်။မွတ်စလင်ဥပုပ်လရမဒန်ကာလပြီးရင်တော့သူတို့ခင်မွန်းတွေဒီကိုလိုက်လာကြလိမ့်မယ်လို့ထင်ကြောင်းသူကပြောပါတယ်။မြန်မာနိုင်ငံမှာကြံနေသေးတဲ့ရိုဟင်ဂျာဆိုသူတွေကတော့အော်တိုဘာလပင်လယ်ပြင်ငြိမ်သက်တဲ့အချိန်ထိမဆောင်တော့ပဲအခုလိုမုတ်တုံမိုးကာလမှာပဲအန္တရာယ်များတဲ့ပင်လယ်ခီးကိုဖျက်လာွယ်ရှိနေပါတယ် ရိုဟင်ညာတွေရင်ဆိုင်နေရတဲ့ဘေးဒုက္ခကိုမြန်မာအစိုးရကဆက်ပြီးလှစ်လျူရှုနေအောင်မယ်ဆိုရင်တော့ရိုဟင်ညာတွေဟာအနေအများတဲ့ပင်လယ်ခီးကိုထတ်ထွက်လာကြအောင်မယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန
်မင်္ဂလာမနက်ခင်ပါရှင် VOA American အတန်ကပုံထုနေ့မနက်ပတ်အစီအစဉ်တွေကိုအတန်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်းAmerican Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့အရှိတောင်အာရှစီးဂိမ်းမှာမြန်မာဘောလုံးပွဲအသင်းကဘောလုံးပွဲအထိတက်ရောက်လမ်းနိုင်တဲ့အပေါ်ဘယ်လိုမြင်ကြပါသလဲရှင
်ကျွန်တော်တို့ကတော့စိတ်ထဲမှာကြိုးစားမှုပဲရှိပါတယ်တဲ့အဲ့တော့ကလေးတွေဘောလုံးပွဲတက်တာပြင်းနိုင်နိုင်တာဟလာဟိုထိုင်းကိုကြိုးစားရကြတာတော့ကျွန်တော်ကိုယ်ပြီးပါတယ်အများကြီး
အင်္ဂါနေ့ညတိုင်းရဲလေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်အဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာကိုနားဆင်ရအောင
် The Guardian သတင်းစာထဲမှာဆောင်ပါရှင်ပီတာဖွန်ဖန်ကမြန်မာနိုင်ငံဒီမိုကရေစီအလားအလာသုံးသပ်ထားတဲ့အကြောင်းကိုဥစွာတင်ပြလိုပါတယ်ရာစုဝတ်အတွင်းမြန်မာနိုင်ငံမှာပထမအဦးဆုံးဒီမိုကရေစီအစွဲတရက်ပေါ်ထွက်လာမယ့်အလားအလာရှိနေပါတယ်ရွေးကောက်ပွဲကိုနိုင်ငံတကာကြီးကြပ်ရေးအဖွဲ့ကစောင့်ကြည့်ကြမှာပါမြန်မာဒီမိုကရေစီဖွဲ့ချုပ်ဟာအပြတ်အသတ်အနိုင်ရရှိတာမဟုတ်တောင်အင်အားကြီးတဲ့ပါတီတစ်ခုအဖြစ်ပေါ်ထွန်းလာမှာဖြစ်ပါတယ်။တန်တမန်တွေကသူတို့ရဲ့စိုးရင်စစ်ကိုနှီးမျိုးစုံနဲ့တန်တမန်အသုံးနှွှဲတွေသုံးပြီးဖော်ပြနေကြပေမဲ့တခုရီးသောအတိတ်ဘက်ကတော့လာမယ့်နှစ်ဟာအခက်အခဲတွေပိုကြုံရမယ့်နှစ်ဖြစ်တယ်ဆိုတာပဲဖြစ်ပါတယ်။မျောလင့်ထားတာတွေဖြစ်စေချင်တာတွေကသိပ်များနေလေတော့အဲ့ဒါတွေအားလုံးကိုဘယ်သူမှတထိုင်တည်းမှဖြစ်ဆွတ်ပေးနိုင်မှာမဟုတ်ပါဘူး။ဒေါအောင်ဆန်းစုကြည်အနာရရှိလာရင်အားလုံးအဆင်ပြေသွားမှာပဲကောင်းသွားမှာပဲလို့လည်းလူတွေကထင်နေကြပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းသူတို့ပါတီအနာရလာရင်ဘယ်လိုမူဝါဒနဲ့ဘာလုပ်မယ်ဆိုတာတခွန်းမှမပြောသေးပါဘူး။သူ့ပါတီကလူတချို့ကတော့သူတို့ပါတီဟာဘလောက်ရိုးသားဖြောင့်မတ်မှုရှိတယ်ဆိုတာကိုပြောနေကြပါတယ်။ဒါပေမဲ့အဓိကပြဿနာကတော့သူတို့ပါတီဝင်တွေထဲမှာလူကြီးကိုင်ကြီးရှိတဲ့လူတွေရှားပါနေတဲ့ကိစ္စပဲဖြစ်ပါတယ်။အဲတချိန်ထဲမှာပဲဒေါအောင်ဆန်းစုကြည်ဟာအရာရာကိုအစ်စ်ကစပြီးတော့ပြောင်းလဲပြစ်နိုင်တဲ့အတွက်ဆိုပြီးတော့စီးပွားရေးလောကသားတချို့စိုးရင်ပူပင်နေကြတယ်လို့လည်းရေးသားထားပါတယ်။အာနာရှင်စနစ်အောက်မှာနေလာခဲ့ရတဲ့ပြည်သူတွေအဖို့ကတော့မျောလင့်တာတွေမဖြစ်မမျောလင့်တာတွေဖြစ်ဆိုတဲ့အခြေအနေမျိုးယူနေပါပြီ။တမနာဥသိန်းစင်ကဖွစီဘုံဥပဒေပြင်ဆင်ရေးအတွက်မေလမှာဆနခိုင်ဘွတ်တရားလုံမဲ့လို့ဟိုတုန်းကကတိပြုခဲ့ပေမဲ့အခုခါမှာမေလကျော်လွန်သွားခဲ့ပါပြီ။ဘာမှဖြစ်မလာခဲ့ပါဘူး။တခါ2010ဂျက်ဖြတ်ရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်သွားတော့2014မှာလုံရမယ့်ဂျက်ဖြတ်ရွေးကောက်ပွဲကိုဈေးကုန်တယ်ဆိုပြီးတော့ဖျက်သိမ်းပစ်ခဲ့ပါရယ်။ဒါမျိုးတွေကယူနေပါပြီ။အခုလည်းအမျိုးမျိုးတွက်ဆနေကြပါလေ။ပထမတွက်ဆချက်တစ်ခုကတော့ဖွဲ့စည်းပုံကိုမပြင်း NLD ကရွေးကောက်ပွဲကိုသဘိမ့်ပေါက်လိုက်မယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။တကယ်လို့သာသဘိမ့်မှောက်ခဲ့ရင်ဒါဟာ NLD ပါတီရဲ့နိုင်ငံရေးသေးရောင်းကြံစီမှု political suicide ဖြစ်ပါလိမ့်မယ်။ဒုတိယတွက်ချက်နေရတာတစ်ခုကတော့ဒေါအောင်ဆန်းစုကြည်ဟာသူရဥရှင်မန်းနဲ့တွဲပြီးတော့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ဆိုနေကြတာပါ။တခါနောက်တစ်ချက်ကတော့သမရဥသိန်းစင်ကပြည်လုံးကျွတ်အပြစ်ရစဲရေးသဘောတူညီချက်ကိုမရရှိနိုင်တဲ့အတွက်ရွေးကောက်ပွဲကိုရွှေ့ဆိုင်းပစ်လိုက်မယ်လို့တွက်ကြပါတယ်။နောက်တစ်ချို့ကလည်းပဲဒီရွေးကောက်ပွဲမတိုင်ခင်မှာစစ်တပ်ကအနာသိမ်းသွားနိုင်တယ်လို့လည်းဆိုနေကြပါလေ။ဘယ်ဟာကိုမှဖြစ်မလာနိုင်ဘူးလို့တော့အပြတ်ပြောလို့မရပါဘူး။ဒါပေမဲ့အသေးချာဆုံးတစ်ခုကတော့လာမယ့်ရွေးကောက်ပွဲရလဟာဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာစစ်တပ်အင်အားဆက်လက်ကြီးစိုးနေမှာဖြစ်တယ်ဆိုတဲ့အချက်ပဲလို့ရေးသားထားပါတယ်ခင်ဗျာ။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်ကိုကြည့်ပြီးတော့ဒေါအောင်ဆန်းစုကြည်ဟာ politician or idealist ဆိုတဲ့စင်စီဂျက်ကိုမီရှယ်ပင်နာက asiancorrespondent.com မှာရေးသားထားတာလည်းအကျဉ်းတင်ပြလိုပါရယ်။ဒေါအောင်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အဖို့တရုတ်အပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ထောက်ခံမှုကိုရရှိခြင်းဟာပြည်တွင်းမှာရွေးကောက်ပွဲနိုင်တယ်လို့အရေးကြီးလာပါရယ်။တရုတ်နိုင်ငံရဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ထိမ့်သိမ်းခံရတဲ့ကိစ္စကိုတခွန်းမှမပြောခဲ့တဲ့အတွက်ကြောင့်တချို့ဝေဖန်ကြပါရယ်ဒေါအောင်ဆန်းစုကြည်ကို။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတရုတ်နိုင်ငံကိုဒီမိုကရေစီလက်ချာပေးဖို့သွားရောက်ခဲ့တာမဟုတ်ခဲ့ပါဘူး။ဒီလိုပြောဆိုချက်ကိုတရုတ်ကလည်းဘယ်တော့မှဂရုမစိုက်ပါဘူး။ဥပမာအပြင်ဆိုရင်နော်ဝေးနိုင်ငံကလူကြားဘုတ်ကိုညဉ့်ညံ့ရေးနိုဘယ်ဆုချီးမြှင့်ခဲ့တဲ့အတွက်တောင်မှနှစ်နိုင်ငံကြားကုံသွယ်ရေးမှာပြဿနာတွေတက်ခဲရတာတွေရှိပါတယ်။ဆိုတော့ဒေါအောင်ဆန်းစုကြည်ကိုလည်းနိုင်ငံရေးသမားတယောက်အနေနဲ့မြင်ကြတာဟာအကောင်းဆုံးပဲဖြစ်ပါလိမ့်မယ်။ လူခွင့်ရေးလှုပ်ရှားသူဘဝကနေပြီးတော့အရှုံးအမြတ်ကိုတွက်ဆပြီးပြောဆိုရတဲ့နိုင်ငံရေးသမားအဖြစ်ပြောင်းလဲသွားတဲ့အတွက်ဝေဖန်ခံရမှုတွေကိုတော့ဘယ်သူမှရှောင်လွှဲနိုင်မှာမဟုတ်ပါဘူး။ဒါ့ပေမဲ့နိုင်ငံရေးဆိုတာအပိတ်ယူလို့ရညှိနှိုင်းရတဲ့ကစားနည်းရတာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။
ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းအပြီးဒေါ်လာသန်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရရှင
်ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော
့ whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင် squid clone ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ whistle မှုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဝီစီတာမှုပြီးသတိပေးရာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်။ idiom ဆိုတဲ့သဘိုက်ဒီဘေကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘဏ္ဍာငွေအလွဲသုံးစားလုပ်တာမျိုးလာဟာတာဖြုံတိပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်းရစီးမြင့်တွေချို့ဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုလေအများအဖြစ်ကို့အထက်အရာရှိကကျွလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လို့ဒီလိုတစ်ခါတည်းရန်လဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေအမေရိကန်စူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါတယ်။ whistle blower နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office. I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ John ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အတိစိမ့်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
Whistle blower.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမ့်နဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ American idiom တော့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်တင်ဆက်သွားတာဖြစ်ပါရဲ့ရှင်။အခုတော့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားထောင်ရမှာပါရှင်။ကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားပါရယ်။
ရရှိမြတ်မြာရှစ်တော်ဟာရှာစီဂိမ်းစ်မှာမြန်မာလူငယ်ဘောလုံးအသင်းဘောလုံးဝက်တီတက်လာတာကြောင့်နှစ်ပေါင်းများစွာချန်ပီယံဘွားနဲ့လဲလွဲဖြစ်ပြီးအဆုံးသတ်ဖို့နှိစက်ပြီလားဆိုပြီးမျှော်လင့်ချက်တွေလည်းပေါ်ပေါက်ခဲ့ပါတယ်မြန်မာအားကစားပြန်လည်ဦးမော်လာစေမယ့်အားတက်စရာခြေလှမ်းတစ်ရပ်ပဲလားနှစ်ပေါင်းများစွာနောက်ကျချင်နေတဲ့မြန်မာအားကစားခြေလှမ်းပြန်ရောက်လာမယ့်တင်ဂီတာတစ်ခုလားဆိုပြီးတော့လည်းအများကတွက်ခဲ့ကြပါတယ်ဆရာဦးမြတ်သက်ဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးပြန်လည်ဦးမော်လာဆိုတော့ဆရာရဲ့ဦးဒီမှာကျွန်တော်တို့ဘောလုံးဝဲတက်တာ U23 ပေါ့လေတက်တန်းလိုက်ပေါ့လေအဲ့တော့တက်တန်းလိုက်အတင်းကကျွန်တော်ဘောလုံးဝဲတက်လာတယ်ခိုင်းကိုရှုံးတယ်ပေါ့လေအဲ့တော့ခိုင်းကိုရှုံးတဲ့နေရာမှာလေဟိုဒါကျွန်တော် ကျွန်တော်အဟောမဟုတ်ပါဗျာအုတ်ချုပ်သူဆရာဦးသားတူအောင်ရဲ့အဟောကကျွန်တော်တို့သာသာစိတ်ဓာတ်နဲ့ကြိုးစားမှုပဲရှိပါတယ်တဲ့ဘလုံးပညာမှာတော့တို့ကအရန်ကိုတာလုံးပါလေတဲ့အဲ့တော့ကလေးတွေဘလူဝဲတက်တာဒီနေ့ကနိုင်တာဟလာဟိုထိုင်းကိုကြိုးစားရကြတာတော့ကျွန်တော်ကိုယ်ပြီးပါတယ်အများကြီးသို့တော်လည်းဒီတစ်ခေတ်စားမှုတို့ဘလူဖြစ်ဖို့ညာလို့ဖြစ်ဖို့တွေကတော့ဝင်းနေနေတယ်ထင်နေတယ်အဝင်းနေနေတယ်ဘာလို့လဲဘလုံးတကယ်တက်တယ်မတက်ဘူးဆိုတာလက်ရွေးပြင်တင်းကြီးနဲ့ကြည့်တာလေ
ဟုတ်ကဲ့
လူရည်ရင်တင်ပေးစစ်လေလူရည်ရင်တင်ဒီမှာကံဒီဘာရီနိုင်တယ်လေအဲ့ဒါနဲ့ကြည့်တာတက်တန်းလိုက်လည်းမကြည့်ပါဘူးကဘာမှမကြည့်ဘူးအာရှမှာလည်းမကြည့်ဘူးဘယ်မှာမှမကြည့်ဘူးတက်တန်းလိုက်လေ
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကျွန်တော်စီမံဒီပင်နယ်အားစားစီစဉ်နေတင်ပြနေတယ်ကျွန်တော်ဝိုင်းတော်သားကိုရန်နိုင်လည်းရှိနေတယ်ကိုရန်နိုင်အမြင်ကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်အစောပိုင်းမှာဆွေးနွေးနေတာကတော့ကိုရန်နိုင်ဒီမြမဘောလုံးသင်းရဘောလုံးပွဲထိတော့တက်လာတာမှန်တယ်ဒါပေမဲ့ဒါဒီမြန်မာအားကစားတစ်ခုတော့ပြန်လဲဥမော်လာမယ်အရေးအယောင်အထိကျွန်တော်တို့ဘယ်လောက်ထိမျှော်လင့်နိုင်မလဲဆိုတော့ဆွေးနွေးနေတာပါကိုရန်နိုင်အမြင်လည်းဆွေးနွေးပါအောင
်အားကစားတစ်ခုလုံးအနေနဲ့ပြန်ပြီးတော့ဟိုဥမော်လာဖို့ဆိုတဲ့ဥစ္စာကတော့တော်တော်လေးတော့လောက်ရအောင်ပဲဗျအဲဘောလုံးအနေနဲ့ဆိုရင်တော့အမျှော်လင့်ချက်လေးတွေရှိလာတယ်ပေါ့လေအခုတွေ့ရတဲ့အနေထားလေးတွေကဟိုဘယ်လိုလဲဆိုရင်တိုးတက်မှုလေးတွေ့လာရတယ်အားရစရာလေးတွေတွေ့လာရပေါ့ဘောလုံးတင်းအားကိုဒီ UNICEF ကဖလားမှာဆိုလေကျွန်တော်တို့ခြေစစ်ပွဲအောင်တယ်ကစားတာလည်းမစိုးဘူးဗျကစားသမားလေးတွေအခု U23 ဆိုရင်လည်းအရှိတော်အရှိတမား final ပြန်တက်တယ်အခုတဖြစ်အားရစရာကောင်းလာတော့ကစားသမားလေးတွေကဟိုလိုမျိုးပေါ့ကစားတဲ့ဥစ္စာလေးတွေကတိုးတက်လာတော့တွေ့ရတယ်ဘောလုံးနေနဲ့တော့နည်းနည်းလေးတိုးတက်မှုလေးတွေရတယ်ပေါ့ဗျာဒါပေမဲ့တခြားအားကစားတွေမှာကြတော့ကျွန်တော်တို့ကတော်တော်လေးကိုဟိုအားရစရာမကောင်းဘူး။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့2013စီးကိန်းမြန်မာနိုင်ငံမှာလုပ်တယ်။ကျွန်တော်တို့ကသူ့တစ်စိတ်ပြင်ရခဲ့တယ်။အများကြီးပဲဟိုဘယ်လိုပြောမလဲဟိုနိုင်ငံလိုက်ဆိုရင်ကျွန်တော်တို့ဒုတိယရခဲ့တယ်။ဒါပေမဲ့အဲ့ဒီမှာအများစုကကျွန်တော်တို့ကဘယ်ရရလဲဆိုတော့ဂျူရအားကစားပြိုင်ပွဲတွေရရတယ်။နောက်အင်ရှင်ဆိုတဲ့အာသာချက်တွေကနေပြီးတော့ကျွန်တော်တို့ကယူခဲ့တယ်ယူရအောင်သားပွဲရတာကပါပါတယ်သူတို့ကြောင့်လဲကျွန်တော်တို့ကအဲ့ဒီပြိုင်ပွဲတုန်းကမျက်နှာမငယ်ခဲ့ရတာအကုန်မငယ်ခဲ့ရတာကျွန်တော်ဒုတိယအထိရခဲ့တယ်သူတို့စီကစုတွေအများကြီးရခဲ့လို့ဒါပေမဲ့တခြားပြိုင်ပွဲတွေကိုကျွန်တော်တို့သွားပြိုင်တဲ့အခါကျတော့ကျွန်တော်တို့အနေထားကဘယ်လောက်မှဖြစ်နေလဲဆိုတော့နံပါတ်9ဒီအရှိတော်အားရှာမှာပဲကြီးလိုက်မယ်ဆိုရင်ကျွန်တော်ကနံပါတ်9 6-6ဆိုတာတော့ရှားပါတယ
်တဝက်တောင်မကျိုးဖြစ်နေ
9-8မှာတော့များတယ
်
အဲ့ဒီအခြေအနေတွေနဲ့ဆိုတော့ကျွန်တော်တို့ရဲ့အားကစားတစ်ခုလုံးအနေနဲ့ဥမော်လာဖို့ဆိုဥမော်လာပြီလားဆိုတဲ့အဥ္စာကတော့တော်တော်လေးပြောရခက်တဲ့အနေထားပြီးခဲ့တဲ့စီးကိန်းနဲ့ပြန်ရှင်းကြည့်လိုက်မယ်ဆိုတော့ကျွန်တော်တို့ကသူစိတ်ကအယံกว่าတယ
်ဟုတ်ကဲ့
တော်တော်လေးကိုกว่าတယ
်ဟုတ်ကဲ့ကျွန်တော်စနေဝက်တဲ့ဒီအားကစားဆောင်မရှင်ဦးရဲမင်းဦးလည်းရောက်နေပါတယ်ဦးရဲမင်းဦးအမြင်လည်းပြောပါဦးခင်ဗျာ
ကျွန်တော်အမြင်ကတော့လေဒီအားကစားမှာโอลิมปิกอาร์ซานีပေါ့ဒီကမ္ဘာလုံးကကိုအတိမတ်ပြပြီးတော့ဒီအာဂဇာနီတိုင်းဒါဒီစိတ်ပါလက်ပါဘူးပေါ့နော်လေ့ကျင့်ပြူထောင်ပြီးတော့ပေါ့တကယ်ကိုနိုင်ငံလိုက်အတင်းလိုက်ကိုရှင်ပြိုင်နေတဲ့အာဂဇာနီကြီးရှိသွားတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီအာဂဇာနီတိုင်းတူတူမှာအားနည်းနေတာပေါ့ဗျာအားနည်းချက်တွေရောရှိနေတယ်အဲပြောရရင်တော့ဘက်ဆုံးအားနည်းမှုတွေရှိနေသေးတယ်ဒီအားသာသမားလူငယ်ရဲ့အကျံခံမှုအစလေ့ကျင့်ဖို့ကွင်းနောက်ဆုံးရအားသာပစ္စည်းအသုံးဆောင်အစပေါ့လေအဓိကကြဆုံးကဝင်ငွေတိုးဖို့ပဲကြီးဝေးဝင်ငွေတိုးလာမယ်ဆိုရင်အဲအလတ်ချင်ကြီးလည်းပူရလာမယ်ဆိုရင်အထူးကျင့်လူငယ်တွေပေါ့ဗျအားကစားတွေတခြားလှုပ်လာကြမှာပဲဆက်စားနေကြောင်းနေအခုချိန်ဒီအားကစားကွင်းအားကစားပစ္စည်းပြည့်စုံလို့မရှိဘူးအဲပြောရရင်တော့အခြေခံကစပြီးတော့ထပ်ပြီးတော့ကိုအင်းနိုင်ရတဲ့ပြည်ဝင်ကြောင်းနိုင်မှုတွေဆက်လှုပ်ပြောင်းမယ်လို့ပဲကျမတို့လုပ်ချင်ပါလေ
ဟုတ်ကဲ့ပါခင်ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာနောက်ပိုင်းမှာဒီကလပ်အသင်းတွေဘာတွေပေါ်လာတာမျိုးတွေတော့ကျွန်တော်တို့နည်းနည်းတွေ့ရတယ်ဆိုတော့ဒါတွေရောဒီဘောလုံးအားကစားတိုးတက်လာဖို့ဆရာဘလောက်တိုင်းတာတွေအထောက်အကူဖြစ်လဲဒီကလပ်အသင်းတွေက
အဖြစ်ပါလေဖြစ်ပါလေဟိုအားကစားဆိုတာလဲဟိုပါဗျ professional ပဲလीဒါအားကစားနည်းဆိုပါမဘောလုံးအသင်းဆိုလဲဘောလုံးကစားသမားတွေဘောလုံးအသင်းတွေရှိလာတယ်ဆိုတာလဲဒါအားလုံးအတင်းညောကစားသမားတွေရော professional ဖြစ်ဖို့ရတယ်။နောက်တစ်ခုကမျက်လုံးပေါ့ဗျာ။အာဘောလုံးကံမယ်ဘောလုံးကံပါဖြစ်လာမယ်။ ဘော်လီဝဲပုံရင်ဘာဖြစ်လာမလဲကျက်တော့အဲဘာဖြစ်လာမလဲအဲ့လိုဘာဖြစ်လာမလဲဆိုရဲမိကွန်းနဲ့ပတ်သက်ပြီးတော့ဒီရှင်ကြီးလောက်เสียမမောလောက်เสียအင်ဖန်တစ်တူမလုံးကောင်းကောင်းရှိဖို့လိုရဲအမခံပြတဆုံးတရားရှိဖို့လိုရဲအဲ့လိုကြည့်လာမယ်ဆိုရင်ဟိုဘာလို့ပြောဗျာဟိုအပေါ်လုံးကန်စားတယ်ဗျာဘော်လီဝဲပုံစားတယ်ပေါ့ဗျာဒီလိုအဲ့လိုအရေးစကားနဲ့လည်းပြောလို့ရပါတယ်ဒါမဲ့ဒီ professional ကအရင်ကတိုးတက်လာမယ်အနေအထားမျိုးရှိပါတယ်ဘာလို့ပြောဒီမြန်မာ national league လို့ဘောလုံးမွေးဟိုပြိုင်ပွဲပေါ့ဗျာတို့ပြိုင်ပွဲမျိုးကြီးညီဆန်းဆန်းပြူအလုတ်လာတိုင်းလာကြတယ်ပေါ်ထွက်လာတယ်ဒါမျိုးကတော့ဒါကျွန်တော်တို့ကြိုဆိုရမှာပါဒါကဘယ်ရှိပြီးသားအနေအထားကိုဘယ်လိုပိုကောင်းအောင်ဆက်လုပ်မလဲပေါ့နော်အဲ့ဒါ policy ရောဒီ contribution ရောအဲ့ဒါတွေပြချာကောင်းဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဆရာဦးမြတ်တဲ့အမည်ရောဆရာဒီကလပ်အသင်းတွေဘာတွေပေါ်လာတာဒီဘောလုံးလောကအတွက်ဘယ်လောက်တိုင်းတာတွေထောက်ကူဖြစ်စေလဲဆရာ
အဲဒီဟာဖြစ်ပါလေဆရာအထောက်ကူရှိပါတယ်ဒီအရာလေးတွေရှိနေလို့လဲကျွန်တော်တို့အသင်းလေးတွေရဲ့လို့အဆင့်မီလေးတွေဖြတ်ပြိုင်နိုင်နေတာပေါ့လေ
ဟု
တ်ကဲ့ဘောလုံးကတော့ပြိုင်ပွဲတွေလည်းရှိတယ်ကလပ်အသင်းတွေလည်းရှိတယ်ပေါ့လေတခုလေကျွန်တော်မေရွေးစင်အသင်းကြီးကိုစွဲမတင်နိုင်သေးတာကလွယ်လို့ပေါ့ကျွန်တော်တို့စီးကိန်းဝင်ကြတော့ဆိုလဲဆရာဦးတင်အောင်ပေါ့လေအစားလိုရင်ဒီဦးတင်အောင်ပြောတယ်ခင်ဗျားအဲ့ဒါယူနစက်ကုန်းဆွဲတာနော်တဲ့လေးစင်ပြီးဆွဲတာမဟုတ်ဘူးတဲ့ဟုတ်တာလေဒီပြောတာလေကျွန်တော်လေးစင
်ဒါပေါ့ဆရာ
အသင်းကြီးရဲ့နေထားတော့ဟိုလေးကိုရုံးကောင်ရမယ်နေထားတယ်လေဒါမှလည်းယူနစက်တို့စက်ပုံးတို့အဆင့်မြင့်လာတာနဲ့အမေကလေးစင်ပြီးလည်းအဆင့်မြင့်လာမယ်လို့ကျွန်တော်ပြောလဲပါတယ်
ဟုတ်ကဲ့ဆရာတခုရှိရာအခုဘယ်လိုပြောမလဲအခုလို့အားကစားဘောလုံးပါဝင်အားကစားလောကနှိမ့်ချနေတဲ့ကိစ္စကဒီဟိုအစိုးရပိုင်းအနေနဲ့ရောဆက်စပ်ကတော့ကိုရဲမင်းကတော့ထောက်ပြသွားတယ်လွှတ်တော်တို့ဘာလို့ကအစ
ဟို
ပံ့ပိုးမှုတွေပေါ့လေအစိုးရဘက်ကပံ့ပိုးမှုတွေကလက်တလောအတိုင်းအတာမှာဘလောက်ထိလိုအပ်ချက်တွေရှိနေလဲဆရာဆရာမြင
်ဒီလိုအများကြီးလိုမယ်ထင်တယ်အများကြီးလိုမယ်ထင်တယ်ဆိုတာကျွန်တော်လည်းဒီ budget ဒီဆရာတွေတော့သိနားမလို့ဘူးဒါနဲ့ကျွန်တော်လိုပေါ်ပြအဟိုအားလုံးကဒီကနေ့ကကြည့်ရတော့လေဒီနေ့တိုင်းပွဲတစ်ခုဟာစိတ်တော်လောက်ကုန်နေတယ်နော်သူတို့အသင်းကြီးကိုပြန်ပွဲတွေလုပ်ဆိုတော့အဲ့ဒီ budget ကိုသူတို့စီမှာရှိရလားပေါ့ပြန်ပွဲတွေလုပ်ဖို့လေကျွန်တော်တို့ကဒါပြန်ပွဲတွေလုပ်တာဘယ်လိုတွေလုပ်ပါဟာလားမှန်မှန်လုပ်တာဟိုနေ့ကနေ့ချန်ပီယံရှစ်လုပ်ပါဒါပြောတာဟုတ်အဲ့ဒီပြန်ပွဲတွေလုပ်ဖို့အတွက်ကျွန်တော်ဆရာရင်းမင်းသုံးတတ်တယ်လို့ budget ရှိသလား budget ချပြီးသလားအဲ့ဒါလေဒီကနာတို့အခက်ခဲလေရှိနေတာပေါ့နောက်ပြီးတော့ဆိုင်းကျွန်တော်နိုင်ငံရေးတွေပါလေနားမလဲပါဘူးနိုင်ငံရေးစီးပွားရေးမတည်ငြိမ်နေနဲ့မတည်ပင်းနေတော့ဒီအားကားတို့စာပေမှုပညာတို့ရေးကြီးမှုတို့ဆက်ဖို့ဆိုတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ကိုရန်နဲ့အမြင်ရောပြောပါအောင်ခင်ဗျာကျွန်တော်ဒီဟိုဘယ်လိုပြောမလဲအားစားလောကတိုးတက်လာဖို့အတွက်ကိုအစိုးရဘက်ကတို့ဒီဟိုဟုတ်ဘူးလေပြောမယ်ဟိုလူမှုပတ်ဝန်းကျင်အတိုင်းဝိုင်းရပဲဖြစ်ဖြစ်ပေါ့လေအစစဟိုဖက်ဖက်ကပုဂ္ဂလိကဘိုင်းအစိုးရဘိုင်းပေါ့နော်ပုဂ္ဂလိကဘိုင်းကတော့ဟိုကလပ်အသင်းတွေထောင်ပါတွေထောင်ဆိုပြီးတော့သူတို့လည်းဟိုလုံးတင်းတဲ့လောက်တော့လုံနေကြတာပဲဆိုတော့ဘယ်ဘိုင်းနေမှာပို့ပြီးတော့အားမြင့်ပေးမယ်ဆိုလို့ရှိရင်အားကစားလောကပို့ပြီးရှေ့တက်လာနိုင်လဲ
ဟုတ်ကဲ့ဟိုရှေ့ရဆရာမြတ်သက်ရောဆရာဦးရမင်းဦးရောပေါ့နော်ပြောသွားတာရှိပါတယ်သူတို့အမြင်နဲ့လည်းကျွန်တော်ထောက်ခံပါတယ်အော်ကျွန်တော်ကဒီ club အသင်းတွေပါလေလုပ်တယ်ဆိုတဲ့ဥစ္စာလည်းကိုကောင်းပါလေဒီပိုင်းကဒါဟိုဘယ်လိုပဲဖြစ်ဖြစ်ဟိုငိတ်ကြနေတဲ့အချိန်မှာဒီလိုမျိုးဟာတွေလုပ်လာတာတော်တော်လေးအားဟိုအားရစရာကောင်းပါတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့လည်းမလုံတော့ဘူးဗျအဲတော့အစိုးရကကအစိုးရတော့လွတ်တော်တော့ဘာပြဘလောက်တုံးမလဲဘလောက်တုံးနေလဲဆိုတဲ့ဥစ္စာကအရေးကြီးတယ်အဲတော့ဒီဥစ္စာကိုမတုံးမှုဆိုရင်လည်းအခုတုံးနေရနေဆိုတော့ဒီထက်တိုးပြီးတုံးဖို့လိုတယ်တခြားနေရာတွေမှာတုံးနေတာတွေလည်းရှိတယ်ဗျအဲ့တော့တခြားနေရာတွေမှာတုံးလို့ဒီဘက်ကိုလည်းမြင့်တင်ပြီးတုံးဖို့လည်းလိုတယ်တုံးနိုင်တဲ့အနေထားရှိအောင်လည်းလုပ်ဖို့တော့လိုတာပေါ့လေနောက်တစ်ပိုင်းကနောက်ဟိုဒီအားသာဝန်ကြီးဌာနတစ်ခုတည်းနဲ့လည်းမပြီးပညာရေးပိုင်းပညာရေးနဲ့အားသာဝန်ကြီးဌာနပေါင်းလုပ်ဖို့လိုတယ်နောက်အစိုးရလည်းဒါပံ့ပိုးဖို့လိုတယ်တောင်းနေမှာဘလို့ပဲဖြစ်ဖြစ်ဒီအစိုးရတွေလွှတ်တော်တွေအနေနဲ့လည်းကျောင်းတွေကိုဘယ်လိုပဲစီမံကိန်းတွေဆွဲပလန်တွေချပြီးတော့ဒီအားကစားပွဲတွေဒီအားကစားကွင်းတွေမဖြစ်မနေလုံးဆောင်အောင်မယ်ဆိုတဲ့ဟာမျိုးတွေလုပ်ဖို့လည်းလိုတယ်ကျွန်တော်မြင်တာကတော့ဆိုတော့ဒီရပ်ပိုင်းမှာပဲဟိုကျွန်တော်တကယ်ချင်းတယောက်နဲ့ဒီအွန်လိုင်းမှာပြောပြတယ်ပေါ့နော်ထိုင်းရတကယ်ချင်းတယောက်ကောင်လုံးနဲ့ထိုင်းမှာနေလာခဲ့ပြီးတော့ပြီးသင်တဲ့လောက်တော့သိလိမ့်မယ်ထိုင်းမှာတဲ့ကျောင်းသားပေါ့နော်ဒီသူငယ်တန်းကျောင်းသားမနဲ့တိုင်းကျောင်းကိုပတ်ပြီးရတယ်သူငယ်တန်းကျောင်းသားကစပြီးတော့ပေါ့နော်အကုန်လုံးပြီးတော့
အားကစားခြင်းကနေတိုင်းပါတယ်တဲ့တရက်ကိုဟိုတရက်ပြီးတဲ့အားကစားလို့ရတယ်တဲ့အဲ့မှာမှတော့ဝါသနာအားသာချက်ဘာညာနဲ့ तू ပြောတာကသူကအကုန်လုံးနဲ့တိုင်ပင်ပြီးတော့မှ तू ကအဲ့အဆင့်အဆင့်လောက်သွားပြီးတော့မှဘယ်သူကဘယ်အားကစားနည်းမှာဘယ်လိုထူးကြလဲအဲ့ဒီဟာပေါ်မှာလောက်သွားတာဆို
ဆိုတော့ဒီအားကစားကဒီတိုင်းပြည်ဖွံ့ဖြိုးရေးမှာအရေးကြီးတဲ့အခန်းကဏ္ဍရှိနေတယ်ဆိုတော့အတိအဟိုလူလူကြားမှာပဲဖြစ်ဖြစ်အစိုးရကြားမှာပဲဖြစ်ဖြစ်ပေါ့လေဘလောက်ဟိုရှိကြလဲဆရာဦးမြတ်တဲ့အရင်ဆွေးနွေးပြပါအောင်ဆရာ
ဟုတ်ကဲ့ပါဆရာအဲ့ဒီဟာဟိုသူစစ်စစ်မှန်မှန်ကိုရှိတယ်နေပေါ့ဆရာရေဟိုတပွဲလို့ရှိတာမျိုးဟိုမြေနဘာကောင်းအောင်မြေနဘာလောက်အောင်လေးရှိပြလိုက်တာမျိုးမဟုတ်ခဲနဲ့တကယ်ကိုတေချာစစ်စစ်မှန်မှန်နဲ့စိတ်ထဲမှာနှိမ့်ပြီးတော့ရှိတယ်နေပေါ့ဒါမှသာကျွန်တော်တို့ကတက်မှာဟိုအားကစားဆိုတာလေဆရာတိတဲ့အတိုင်းသူစင်းလင်းကြလို့ရတာမဟုတ်ဘူးလေရှုံးရင်ရှုံးနေပဲဟိုနှကိုးတကိုးနဲ့ရှုံးတာကိုစင်းလင်းကြပြီးတော့နှကိုးနဲ့နိုင်တယ်လို့လဲလုပ်လို့မရဘူးသူအရှိတိုင်းသွားတာဟုတ်အဲ့တော့ဒီ2015မှာကျွန်တော်အရှိတိုင်းပေါ်လာတာပဲလေပေါ်လာတော့တကယ်တမ်းဟိုကျွန်တော်တို့ကလည်းဆရာဦးရနိုင်ပြောတို့ပေါ့ဗျာဟိုဒီနိုင်ဝင်ကြီးဌာနတို့ဘာလို့လဲအဲ့ဒီဝင်ကြီးဌာနတွေအဲ့သူတို့လုံထုံးလုံကြီးတွေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာသူလည်းဘယ်လိုကြီးရှိမလဲအဲ့လိုကြီးပေါင်းဆက်ပြီးတော့အဲ့လားပီဒီဂျင်းပြန်ထည့်မလားဒါပညာရေးဥရီကြံပေါ့ဟိုဒီနေ့ဟာလေးတော့ကျွန်တော်လည်းနားမလည်ပါဘူးကိုယ်နဲ့အားကစားနဲ့ဆိုင်တာဆို
ဟုတ်ကဲ့
ပီဒီဂျင်းကျွန်တော်တို့ကဆိုနှစ်ချိန်ရှိတယ်ဒီတစ်ပတ်မှာ
ဟုတ်ကဲ့ဆရာ
ဘတ်စကတ်ဘောကစားရင်ကစားဟိုဒရင်းကခုရင်ခုပေါ်လုံးကစားရင်ကစားဒါဟိုကျွန်တော်စေတန်းကျွန်တော်ဟိုအထက်တန်းအောင်တဲ့အထိပေါ့လေရှိတယ်ကျွန်တော်အခုမရှိတော့ဘူးလားရှိတာတော့ကျွန်တော်လည်းမသိဘူးတကယ်လို့မရှိဘူးဆိုရင်လည်းကနာဆရာရင်းနေလို့ဆရာရနိုင်တော့ထောက်ပြလို့အဲ့ဒီဥရီကျမ်းမှာဟိုကျန်တဲ့အတိုင်းတော့ကျွန်တော်မသိဘူးเนาะဥရီကျမ်းဘယ်လိုဖြစ်နေတာဒီအားကစားကိုအဲ၃ချိန်ထည့်ပြီးပါဘူး၄ချိန်ထည့်ပြီးပါဘူးအဲ့လိုတွေထည့်ဆွဲရင်ပေါင်းမလားเนาะကျွန်တော်တို့ကကျောင်းမှာတာယာဆရာရှိတယ်ဆိုတော့ကျွန်တော်တို့ကျောင်းကြီးကနေပြီးတော့ရန်ကုန်တိုင်းလူမျိုးတွေထွက်တယ်မြမလူမျိုးတွေလူငယ်တွေဖြစ်လာတယ်ဥတာယာဆရာတွေရောရှိသေးရဲ့လားမခန့်ဘူးလားအခုဒီကနေပါလာပဲလို့ကျွန်တော်ဒီလိုကတော့ကလေးတွေအကျူရှင်နေနဲ့အလုပ်တွေပြည့်နေတာပဲဗျာဒီအားကစားအချိန်ရှိတယ်လို့
ဟုတ်တယ်ဆရာ
ပါရဆရာနဲ့ဘယ်လိုဖြစ်တယ်လို့တော့ကျွန်တော်ပဲဒုဒုကနေလို့လားမသိမချားမိဘူးလေ
ဟုတ်ကဲ့
ဒီဟာကြီးကကျွန်တော်ကအားလုံးကိုယ်ကြိုက်လို့မှာတကယ်တက်မှာဗျာအဲ့လိုကြီးခံပြရတပွဲတို့တွေနဲ့လုံနေတော့ဟိုကျွန်တော်တို့အရှင်ပြန်ဖြစ်ဖို့ဆိုတာလည်းနောက်အကြိုက်ပြန်ဆောင်ရမှာလေ
ဟုတ်ကဲ့
အဲ့ဒီကြမှာတခါ90လောက်နဲ့တခါဘယ်လိုဖြစ်ပြီးဆိုပြီးဖြစ်နောက်တခါနိုင်ငံသားထွက်ပြီးအဲ12ခုရတော့လေအဲ့မဟာမူးတွေပြင်လာပြီဗျာ
ဟုတ်ကဲ့ပါဆရာဟိုဆရာဦးရဲမင်းဦးကိုလည်းအစီအစဉ်အဆုံးသတ်ဖို့1မိနစ်လောက်လိုပါသေးတယ်ကျွန်တော်မေးချင်တာတော့ဒီအားကစားတိုင်းပြည်ဖွံ့ဖြိုးရေးမှာဟိုအရေးပါတယ်ဆိုရင်အတိအကျမြန်မာပြည်မှာဘယ်လောက်ရှိရလို့ဆရာမြင်လဲဆရာပြောပါဦ
းအာကျွန်တော်တို့ပြည်သူတွေကသိချာသိတာပေါ့ဗျာအဓိကဒီအားကစားထူးကြုံတဲ့လူဖွဲ့စည်းပြပါလေဆိုတာအဲကုံတင့်တယ်ဗျာကုံတင့်တယ်ကျွန်တော်တို့ပြည်သူတွေကျွန်တော်တို့အပါဝင်ပေါ့ဗျာဆယ်ဒီကပြည့်စုံကြတဲ့ဆရာတွေရောသူခင်ဗျားတို့ VOE ကိုယ်တိုင်ဟောပေါ့နော်အဲကျွန်တော်တို့ပြည်သူအားလုံးကဂုဏ်ယူခြင်းရတာဗျာဂုဏ်ယူခြင်းလားဥပမာဗျာအာဖရိကနိုင်ငံတွေဆိုတော့ဟိုကကင်ညာအကင်ညာဆိုရင်ဒီသမားတွေဖတ်တယ်သူအကားသားနည်းတစ်ခုတည်းကိုပဲသူအဆန်းဖြစ်နေတာအပြင်းမဲ့ဆိုရင်ကင်ညာကစားသမားတွေဆိုတော့အလူထားကြဟိအပေါ်လုံးကမှဆိုဘရာဇီးယားကောင်တွေကို view site ကြဟိဒါမျိုးပေါ့ဗျာ
ဟုတ်ကဲ့ပါ
ဆရာဒါတော့အားကစားနည်းတနည်းမှာတော့တကယ်ကိုဟိုထူးထူးခြားခြားကိုထူးကျွန်းနေ
ကျေးဇူးပါပဲကျွန်တော်တို့အချိန်လေးတစ်နာရီရတဲ့အတွက်ဟိုဆွေးနွေးတဲ့ပုံစံတွေအားလုံးလည်းအထူးကျေးဇူးတင်တဲ့ကြောင့်ဒီနေရာပြောလို့ပါတယ
်ဗျာ VOA တိုင်းရင်းဒေသအစီအစဉ်တွေကိုတပတ်မှ2ချိန်အင်ကာညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်တော်ရရှင်တွေကိုလည်းဆွေးနွေးပါဝင်ဖို့ဖိတ်ခေါ်ပါတယ်ရှင် VOA American အတန်ကအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေသေးပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော် TNMN ရင်းပြမှာဒီမိုကရေစီကိုထောက်ခံဆန္ဒပြခဲ့ကြသူတွေကိုအစိုးရကအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့တာအခုဆိုရင်26နှစ်ရှိခဲ့ပါပြီဆန္ဒပြသူအများစုဟာတောင်းသားတွေဖြစ်ပြီးပြုပြင်ပြောင်းလဲရေးနဲ့တရုတ်အစိုးရကလစ်လျူပြုထားခဲ့တဲ့အခြေခံလူ့အခွင့်အရေးကိုလေးစားလိုက်နာဖို့အတွက်ဘေကျင်းမြို့အပါအဝင်နိုင်ငံအနှံ့အပြားမှာသတင်းပတ်ပေါင်းများစွာဆန္ဒပြခဲ့ကြတာပါလူထုဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့် လူပနဲ့ဦးတည်ဆုံးခဲ့တယ်ဆိုတာဘယ်သူမှမသိခဲ့ကြပါဘူး။ဒါ့အပြင်တရုတ်ရဲ့တရားဝင်သမိုင်းစာမျက်နှာပေါ်ကနေဒီအဖြစ်အပျက်ကိုပယ်ဖျက်ဖို့တရုတ်အစိုးရကကြိုးစားတဲ့အနေနဲ့လူထုဆန္ဒပြပွဲနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုစင်စါဖြတ်တောက်တာ TNMN ရင်းပြမှာအထိမ့်မဲ့ပွဲတွေမကျင်းပဖို့တေချာအောင်ပြုလုပ်တာစရာရီကိုဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်း1989ခုနှစ်ဇွန်လ4ရက်နေ့မှာဖြစ်ပျက်ခဲ့တဲ့တရုတ်အစိုးရရဲ့အကြမ်းဖက်နှိမ်နင်းမှုကြီးကိုကဘာကအမြဲပဲသတိရနေကြတာပါ။လူငယ်လေးတဦးကတရုတ်စစ်တန်ကြပ်ကကားပေါ်တက်ပြီးရက်နေတဲ့ပုံကိုဘေကျင်းဟိုတယ်ခန်းကနေလှမ်းပြီးရိုက်ထားတဲ့ဓာတ်ပုံဟာတကယ့်ကိုထင်ရှားကျော်ကြားခဲ့ပါတယ်။သမိုင်းတလျှောက်ကိုယ့်ရဲ့အခွင့်အရေးကိုရဲရဲဝံ့ဝံ့တောင်းဆိုကြတဲ့လူပုဂ္ဂိုလ်တဦးချင်းစီမှာရှိတဲ့ရဲစွမ်းတက်သည့်စိတ်ဓာတ်ကိုပုံဖော်ပြသနိုင်ခဲ့ပါတယ်။ TNMN ရင်ပြင်းနဲ့တဝိုက်ငိမ့်တဲ့စွာဆန္ဒပြခဲ့ကြသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့26နှစ်ပြည့်နှစ်ပတ်လည်အချိန်မှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအခုလိုပြောဆိုခဲ့ပါတယ်။ဒီနှိမ်နှင်းမှုမှာတည်ဆုံးခဲ့သူတွေရဲ့အရေးအတွက်ကိုတရားဝင်ထုတ်ပြန်ဖို့ TNMN ဆန္ဒပြပွဲနဲ့ပတ်သက်လို့အရေးယူထိန်းသိမ်းခံထားရသူတွေကိုလွှတ်ပေးဖို့နဲ့နှစ်ပတ်လည်အထိမ်းအမှတ်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လိုသူတွေကိုဖမ်းဆီးနှိပ်စက်ညှဉ်းပန်းတာတွေအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်း Mr. Kirby ကပြောပါတယ်။1989ခုနှစ်လူမှုဆန္ဒပြပွဲကြီးဖြစ်ပေါ်ပြီးကတည်းကလူမှုရေးစီးပွားရေးတိုးတက်အောင်မြင်မှုတွေရှိခဲ့ပေမဲ့တရုတ်နိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတာကိုတော့အမေရိကန်ကစိုးရိမ်မကင်းရှိနေသေးပဲလို့လဲဆိုပါရယ်။အလားတူတရုတ်နိုင်ငံမှာအမျိုးသားလုံခြုံရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းဆိုင်ရာဥပဒေစည်းမျဉ်းတွေနဲ့ပတ်သက်ပြီးဘလို့ပြဋ္ဌာန်းသတ်မှတ်မလဲဆိုတာအမေရိကန်အနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လဲမစ္စတာကာဘီကပြောပါရယ်။နှိမ့်ဆက်ညှဉ်းပန်းမှုဖမ်းဆီးထောင်ချမှုတွေကိုအဆုံးသတ်ဖို့နဲ့အခြေခံလူ့အခွင့်အရေးကိုကာကွယ်ဖို့ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုတရုတ်အစိုးရအနေနဲ့လေးစားလိုက်နာဖို့26နှစ်မြောက်နှစ်ပတ်လည်အထိမ့်မှတ်ကာလမှာအမေရိကန်အစိုးရကတိုက်တွန်းလိုက်တဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ကိုချုံလွင့်ခဲ့ရတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်ရှင်။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပေးမှာပ
ါ။တူရကီနိုင်ငံဘက်ကနေ Islamic စစ်သွေးကြောအဖွဲ့ထံရိတ်ခါပစ္စည်းတွေနဲ့လူသစ်တွေအဓိကတင်သွင်းတဲ့ဝင်ပေါက်လို့ယူဆရတဲ့စီးရီးယားနိုင်ငံမြောက်ပိုင်းကနေဇက်မြို့ကိုကတ်လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေကတင်ပက်လိုက်ပါပြီ။အမေရိကန်ကညဘက်မှာလေကြောင်းကကူညီတက်ခတ်ပေးခဲ့မှုကြောင့် IS စန့်ကျင်ရေးပြည်သူ့စစ်အဖွဲ့တွေဟာတာလ်အဘီယက်မြို့မှာသူတို့ရဲ့အလံကိုလွတ်ထူလိုက်ကြပြီလို့တူရကီနိုင်ငံဘက်ကလည်းအခြေအနေတွေကိုစောင့်ကြည့်နေတဲ့သတင်းတောက်တွေကပြောပါတယ်။တောင်တျောက်ပင်လယ်ပြင်အတွင်းဝန်ထမ်း22ဦးလိုက်ပါလာတဲ့ရင်းနှီးတင်သင်းမောဒုတိယဒဇင်ပျောက်ဆုံးသွားပြီးပြန်ပြီးဆွဲခံလိုက်ရတယ်လို့ယူဆရကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ပျောက်ဆုံးနေတဲ့သင်းမောပေါ်မှာမြန်မာနိုင်ငံသားသင်းမောသား2ဦးလည်းလိုက်ပါဝင်တယ်လို့ဆိုပါတယ်။ဘင်္ဂမြို့မှာဇွန်လ16ရက်နေ့ကကျင်းပတဲ့2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ခြေစစ်ပွဲတွေမှာတောင်ကိုရီးယားအသင်းကမြန်မာအသင်းကို2-0မရှိနဲ့အနိုင်ရသွားပါတယ်။ထိုင်းနိုင်ငံဘင်္ဂမြို့မှာကျင်းပနေတဲ့အုပ်စုကြီးပြိုင်ပွဲတွေကိုအင်္ဂါနေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ပြည်ထောင်စုရဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအယ်ခိုင်ဒါအဖွဲ့ရဲ့ယင်မင်ဌာနခွဲဒုတိယခေါင်းဆောင်ဖြစ်တဲ့အပြင်ခေါင်းဆောင်ဖြစ်လာဖို့အလားအလာရှိတဲ့NASA L Wuheshi တည်ဆုံသွားတယ်လို့ Al-Qaeda အဖွဲ့ကအင်္ဂါနေ့မှာကြေညာပါတယ်။နိုင်ငံရဲ့အရှေ့တောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့ Mukhala မှာတောက်ကြနေတုန်းကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်း Wuheshi နဲ့တခြားအဖွဲ့ဝင်2ယောက်တည်ဆုံသွားခဲ့တယ်လို့ VOE Video နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုငယ်ဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zahara Abu Zaid ဖြစ်ပါတယ်။ကျမနန်းလပိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါပြန်လည်ချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.